Welcome to the Voice of America in Burmese.
Mingla Bashi, Washington Bureau of VOA American Tangani, Natown Nesepi, Dizimbala Neye, Ingani Nineke, Season Go, Starting Tony Nibabi. A cool year so, the day of Season Go, Tama Engine Nine, Puyemi Tunuga, Utuetin Samaba. COVID-19 ကာကွယ်ဆေးနောက်ဆုံးအတည်ပြုချက်ရပြီဆိုတာနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးဘယ်သူတွေကိုဦးစားပေးထိုးပေးတင်တယ်လဲဆိုတာကိုဆုံးဖြတ်ဖို့အင်္ဂါနေ့ကအမေရိကန်ကူးစက်ရောဂါကာကွယ် CDC အကြံပေးကော်မတီဝင်တွေတွေ့ဆုံခဲ့ကြပါတယ်အမေရိကန်အစားအသောက်နဲ့ဆေးဝါးကြီးကြပ်ရေးဌာန FDA ရဲ့ကာကွယ်ဆေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်မကျေညာခင်မှာ CDC အကြံပြုချက်တွေကိုအများပြည်သူကိုအသိပေးလို့ကြောင်းအကြံပေးကော်မတီဥက္ကဋ္ဌ Dr. Jose Romaga CNN သတင်းဌာနကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ်။လက်ရှိမှာတော့ကာကွယ်ဆေးအသုံးပြုဖို့အတွက် Pfizer ရဲ့အရေးပေါ်တောင်းခံချက်ကို FDA ကစဉ်းစားနေပါတယ်။မိုဒါနာကလည်းသူထုတ်မဲ့ကာကွယ်ဆေးအတွက်အရေးပေါ်အသုံးပြုဖို့ခွင့်ပြုချက်ကိုရှောက်ထားမဲ့အကြောင်းတနင်္လာနေ့ကကြေညာခဲ့ပါတယ်။ရှေ့တန်းကနေအလုပ်လုပ်နေတဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်သားတွေနဲ့အထောက်အကူပြုဝန်ထမ်းတွေကိုပထမဆုံးကာကွယ်ဆေးထိုးပေးတင်ကြောင်း CDC ဘက်ကအကြံပြုထားပြီးဖြစ်ပါတယ်။ဒါ့အပြင်တက်ကြီးရွယ်တွေကိုပြုစုစောင့်ရှောက်တဲ့ဂီဟာတွေမှာနေထိုင်သူတွေဟာလည်းပထမဆုံးကာကွယ်ဆေးထိုးပေးတင်သူတွေထဲမှာပါဝင်တင်ကြောင်း CDC ကအဆိုပြုထားတာပါ။ဂျွန်စ်ဟော့ပကင်းစ်တက္ကသိုလ်ရဲ့စတန်အရအမေရိကန်ပြည်ထောင်စုဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံအဖြစ်ရှိနေဆဲဖြစ်ပြီးကူးစက်ခံရသူပေါင်း 13.5%ကဘာမှာတော့ကိုဗစ်ကူးစက်သူစုစုပေါင်း 63.3%ရှိနေပါတယ်ရှင်။ ခွင့်ပြုချက်တင်ထားတဲ့ကိုဗစ်-19ကာကွယ်ဆေးနှစ်မျိုးကိုဆေးဘက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအရေးပေါ်သုံးခွင့်အတည်ပြုလိုက်မယ်ဆိုရင်ဒီဇင်ဘာလအကုန်မှာနိုင်ငံသားတွေကိုကာကွယ်ဆေးအပြီးထိုးပေးနိုင်လိမ့်မယ်လို့ဥရောပသမဂ္ဂကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။
At the moment, being the member state, a coaching ma apwe win nainan dwe a ni ne ka kwe se tho me season ni twet sa tin ywe se a lou lou ni ja ba de tan net chi bi ka kwe se ri phyan pyu tho pe nai bu po saung yi lou ngan dwe twet le season lou saung ni ja ba de lo tu ga pyo twa da ba de ke lo mya season tha de a tai chaw chaw mwe mwe phit khe yin december la ma kong kin ma patama song u yo pa tai ta ri ku ka kwe se tho pi da phit lein me lo le tu ga pyo twa ba de american sewa company ဖိုင်ဇာနဲ့သူ့ရဲ့မိဖက်ဂျာမန်ဘိုင်အွန်တက်ကုမ္ပဏီတို့ကနေသူတို့ရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအတွက်ဥရောပဆေးဝါးအေဂျင်စီကိုချွင်းချက်နဲ့ခွင့်ပြုချက်ပေးဖို့တင်ပြထားပြီးဖြစ်ကြောင်းကြေညာပြီးမှာအခုလိုဥရောပကော်မရှင်ဥက္ကဋ္ဌဘက်ကကာကွယ်ဆေးနဲ့ပတ်သက်လို့ပြောကြားခဲ့တာဖြစ်ပါတယ်။
ဖိုင်ဇာနဲ့ဘိုင်အွန်တက်တို့ကထုတ်မဲ့ကာကွယ်ဆေးနဲ့ပတ်သက်လို့လုံခြုံထိရောက်မှုရှိမရှိချက်လက်တွေလုံလောက်မှုရှိမရှိကိုဒီဇင်ဘာ29မှာကျင်းပမဲ့အစည်းအဝေးမှာဆုံးဖြတ်ဖို့ရှိကြောင်းဥရောပဆေးဝါးအေဂျင်စီရဲ့အင်္ဂါနေ့ကကြေညာချက်မှာဖော်ပြထားပါတယ်ရှင်။အမေရိကန်သမိုင်းနှစ်ပေါင်း 232 ကျွင်းဘနာယေးဝန်ကြီးဌာနကိုဦးဆောင်မဲ့ပထမဆုံးအမျိုးသမီးအဖြစ်ဘဟိုဘန်ဥက္ကဋ္ဌဟောင်းဂျနက်ယဲလင်းကိုယာထားကြောင်းရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာအခုလိုတရားဝင်ကြေညာခဲ့ပါတယ်။
ဘနာယေးဝန်ကြီးအဖြစ်ဂျနက်ယဲလင်းကိုရွေးချယ်ခွင့်ရတဲ့အတွက်ကျွန်တော်အရန်ဝမ်းမြောက်ပြီးပါတယ်။အခုရင်ဆိုင်နေရတဲ့အကြက်အတဲကြီးကို
ကိုင်တွယ်ဖြည့်ရှင်းတဲ့နေရာမှာပိုမိုကောင်းမွန်အောင်ပြင်ဆင်ထားရမှာဖြစ်ပါတယ်။ဒီထက်ပိုပြီးတော့အကြက်အတဲကြီးမှမလာဘူးလေကျွန်တော်ဆန္ဒပြုပါတယ်လို့ပြောသွားတာပါ။ဆက်လက်ပြီးတော့သူပြန်လည်ဖွဲ့စည်းမဲ့ဘနာယေးဝန်ကြီးဌာနမှာပါဝင်မဲ့ထိပ်တန်းအရာရှိတွေရဲ့အမည်စည်းကိုလည်းဂျိုးဘိုင်ဒန်ကမိတ်ဆက်ကြေညာခဲ့ပါတယ်။ဒုတိယဘနာယေးဝန်ကြီးအဖြစ်စီးပွားရေးမူဝါဒ
ီးကဲ့ဖြင့်လက်ရှိတာဝန်ယူနေတဲ့နီရာတန်တန်ကိုအင်ဖီရောစီမံခန့်ခွဲမှုနဲ့ဗန်နာရေးယုံညွှန်ကြားရေးမှုဖြင့်ရွေးချယ်ထားပါတယ်။ပရင်စတန်တက္ကသိုလ်အများပြည်သူနဲ့နိုင်ငံတကာဆက်ဆံရေးဌာနမှလုံသားရေးရာစီးပွားရေးပညာရှင်ဆီစီလီယာရုစ်ကိုလည်းအင်ဖီရောစီးပွားရေးအကြံပေးကောင်စီအကြီးအကဲဖြင့်ရွေးချယ်ထားကြောင်းကြေညာခဲ့ပါတယ်။ဒါပြင်စီးပွားရေးပညာရှင်တွေဖြစ်တဲ့ဂျယ်ရက်ဘန်စတိုင်နဲ့ဟီသာဘူရှေတို့ကိုလည်းစီးပွားရေးကောင်စီအဖွဲ့ဝင်တွေဖြစ်ရွေးချယ်ထားပါတယ်။COVID-19 ကရောဂါကြောင့်အကြီးအကျယ်အထိနာနေတဲ့အမေရိကန်စီးပွားရေးစိန်ခေါ်ချက်တွေကိုတော့ဘိုင်ဒန်ရဲ့ဗန်နာရေးဝန်ကြီးအဖွဲ့အစ်ကရင်ဆိုင်ရဖို့ရှိနေပါတယ်ရှင်။ အမေရိကန်ဒေါ်လာ98ဘီလီယံကုန်ကျမဲ့ကိုရိုနာဗိုင်းရပ်စ်ကယ်ဆယ်ရေးအစီအစဉ်ကိုအမေရိကန်အထက်လွှတ်တော်ကပါတီနှစ်ရက်လုံးအမတ်တွေပါဝင်တဲ့အဖွဲ့ကနေအင်္ဂါနေ့ကအဆိုပြုတင်သွင်းလိုက်ပါတယ်။ဒီကြိုးပမ်းမှုအသစ်ဟာတစ်နှစ်တစ်နှစ်တောင်းတဲ့ချီဗိုင်းရပ်စ်ကူးစက်ခံရမှုတိုးလာနေရကြောင်းအလုံးလက်မဲ့ဖြစ်နေသူတွေကူညီထောက်ပံ့ဖို့နဲ့အမေရိကန်စီးပွားရေးကိုမြှင့်တင်ဖို့ဖြစ်ပါတယ်။ဒီနှစ်အစောပိုင်းတုန်းကလည်းလွှတ်တော်နဲ့အင်ဖြူတော်ကနေကိုဗစ်ကယ်ဆယ်ရေးအစီအစဉ်အတွက်အမေရိကန်ဒေါ်လာ3ထရီလီယံကိုအတည်ပြုခဲ့တာပါ။ဒါပေမဲ့လည်းအင်္ဂါနေ့ကအထက်လွှတ်တော်မှတင်သွင်းလိုက်တဲ့ကိုဗစ်ကယ်ဆယ်ရေးအစီအစဉ်တစ်ခုဇန်နဝါရီလ3ရက်နေ့လက်ရှိလွှတ်တော်သက်တမ်းကုန်ဆုံးမဲ့အချိန်မတိုင်ခင်လွှတ်တော်နှစ်ရက်လုံးကသဘောတူညီမှုရနိုင်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.33 ညပိုင်းဒိုမီတာ40 kHz 9.33 ညပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လည်ပေးနေပါတယ်ရှင
် VOA American တရဲ့နောက်ဆုံးရမနေ့ခင်တဲ့တွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်ရမတော်မှာစစ်ကြိုခင်းတဲ့လွတ်လပ်ရေးရာဂါဇာကာလမှာအာရှဒေသမှာထိတ်တန့်ကနေရပ်တည်ခဲ့မှုတွေရန်ကုန်တက္ကသိုလ်ကိုပြန်လည်အစစ်မြင့်တင်နိုင်ဖို့အတွက်ကိုပိုင်စီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ် Autonomous University ဖြစ်စေဖို့ရည်မှန်းချက်ထားဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကပြောပါတယ
်။ဒါကြောင့်ရန်ကုန်တက္ကသိုလ်ရာပြည့်ကာလမှာဒါမှမဟုတ်ရှေ့ဆက်ပြီးတော့လည်းရန်ကုန်တက္ကသိုလ်အစစ်မြင့်လက်တင်ရေးကိုအထူးအလေးပေးရမှာဖြစ်ပါတယ်။ဒီလိုလုပ်ငန်းစဉ်တွေကိုခိုင်ခိုင်မာမာဆောင်ရွက်နိုင်ဖို့အတွက်လုံငန်းကော်မတီတွေလုံငန်းအဖွဲ့တွေဖွဲ့စည်းပြီးမဟာရှိမိုင်းဂိမ်းမာစတာပလန်တခုရေးဆွဲအကောင့်ထဲပေါ်နေပြီဖြစ်ပါတယ်။ရန်ကုန်တက္ကသိုလ်ကိုကိုပိုင်စီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ် Autonomous University ဖြစ်စေဖို့ရည်မှန်းချက်ထားဆောင်ရွက်နေတာဖြစ်ပါတယ
်။ရန်ကုန်တက္ကသိုလ်တရားပြည်ရပြည်တဲ့ပြင်အထိတ်မှအခမ်းအနားအတွက်ဗီဒီယိုကတစ်စိကုန်ပြစကားပြောချိန်မှာနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်တောင်ဆန်းစုကြည်ကအခုလိုပြောသွားတာဖြစ်ပါတယ်။နိုင်ငံခင်မီဖို့နဲ့ဒေသတွင်းနဲ့နိုင်ငံတကာမှာသိက္ခာရှိတဲ့နိုင်ငံတကာနိုင်ငံဖြစ်ဖို့ကတရားဇာတာတွေအပေါ်မိခုံနေလို့မရပဲပညာဉာဏ်အထွေးခေါ်နဲ့ပြည်စုံတဲ့လူသားအရေးမြင့်တွေနဲ့တည်ဆောက်မှသာရရှိတည်တဲ့နဲ့ဖွံ့ဖြိုးတိုးတက်မှုကိုရရှိမယ်လို့လည်းပြောပါရယ်။တိုင်းရင်းသားတွေကြားရုံမှားတန်တရားကင်းတဲ့ဒီမိုကရေစီနိုင်ငံနဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာဖို့နဲ့ပညာရေးပြည့်ဝပြီးအမြင့်ကျယ်သဘောထားကြီးတဲ့လူအတိုင်းဝိုင်းပေါ်လာဖို့ပညာရေးကဏ္ဍမှာဦးစားပေးရတာလို့လည်းပြောပါရယ်။ရန်ကုန်တက္ကသိုလ်ဟာတမိုင်းရဲ့တောင်းဆိုမှုအရမြမပညာရေးနိုင်ငံရေးနဲ့လွတ်လပ်ရေးတို့အတွက်စုံမတ်တစ်ခုဖြစ်တယ်လို့လည်းပြောပါရယ်။မြမလွတ်လပ်ရေးမှာပါဝင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကျောင်းသားတွေရဲ့ခန်းကန်တော့ကိုအလေးပေးပြောဆိုသွားခဲ့ပေမဲ့1988ခုနှစ်နဲ့တခြားဒီမိုကရေစီတောင်းဆိုတိုက်ပွဲဝင်မှုတွေကိုတော့ထက်သွင်းပြောကြားသွားခြင်းမရှိပါဘူးခင်ဗျာ။အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဥအောင်ကြည်ကိုယာရုကနေနှုတ်ထွက်ခွင့်ပြုလိုက်တယ်လို့သမရဦးဝင်းမြင့်ကဒီဇင်ဘာလ1ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။2020ပြည့်နှစ်နိုဝါလာ10ရက်နေ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရှိပြီးတဲ့နောက်နောက်ဖွဲ့စည်းမဲ့အစိုးရအဖွဲ့နဲ့ကော်မတီကော်မရှင်အသီးသီးကနေထွက်ပေါ်လာမဲ့အပြောင်းအလဲတွေကိုပြည်သူတွေကစိတ်ဝင်စားနေချိန်မှာအခုလိုအကြမ်းလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌကိုလှုပ်ထွက်ခွင့်ပြုတဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံတွင်ယာရုတာဝန်အလွဲသုံးစားလုပ်ပြီးလက်ပေးလက်ယူတာတွေကိုအရေးယူနိုင်ဖို့အကြမ်းလိုက်စားမှုတိုက်ဖြတ်ရေးဥပဒေကို2013ခုနှစ်စက်တင်ဘာလ19ရက်နေ့မှာတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဒေအရ2019ခုနှစ်နိုဝင်ဘာလမှာအကြမ်းလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းချိန်ကစလို့အရင်အစိုးရဝန်ကြီးဟောင်းလည်းဖြစ်တပ်မတော်အငြိမ်းစားအရာရှိတူလည်းဖြစ်သူဦးအောင်ကြည်ကဥက္ကဋ္ဌဖြစ်တာဝန်ယူဆောင်ရွက်ခဲ့တာဖြစ်ပါတယ်။ကော်မရှင်ဖွဲ့စည်းပြီးတဲ့နောက်2018ခုနှစ်အတွင်းပြည်သူလူထုကနေကော်မရှင်ကိုတိုင်ကြားလာတဲ့တိုင်ကြားစာပေါင်း1000ခွဲကျော်ရရှိခဲ့တယ်လို့ဆိုပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့သမရဦးဝင်းမြင့်ကိုရိုင်းကလည်းအကြမ်းလိုက်စားမှုတိုက်ဖြတ်ရေးကိုပြင်းပြထန်ထန်လှုပ်ဆောင်မယ်လို့တာဝန်ယူကြကပြောကြားထားခဲ့ပါတယ်။ပြောတဲ့အတိုင်းလည်းအကြမ်းလိုက်စားမှုတွေကိုဖော်ထုတ်ရေးယူတာတွေရှိနေပေမဲ့အကြမ်းလိုက်စားမှုတွေကတော့တိတိတသားကြမသွားဘူးလို့လိမ့်လာသူတွေကသုံးသပ်ပါတယ်။ COVID-19 ကာယောဂါရဲ့ရိုက်ခတ်မှုကြောင့်ကမ္ဘာတဝန်းနိုင်ငံ56နိုင်ငံကအကာအကွယ်မဲ့အကူအညီလိုအပ်နေသူလူပေါင်း165သန်းအတွက်အမေရိကန်ဒေါ်လာ35ဘီလီယံလိုအပ်နေတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောပါတယ်။အခုအချက်တဲကြီးကြောင့်လူသားမျိုးနွယ်တွေအနေနဲ့အမှောင်မိုက်ဆုံးတဲ့စိတ်မချမ်းမြေ့စရာဖြစ်ဆုံးဖြစ်ရပ်ကိုတွေ့ကြုံခံစားနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာနဲ့အရေးပေါ်အကူအညီပေးရေးလက်ထောက်အတူရင်းမှုချုပ်မတ်ခ်လိုကော့ကပြောပါတယ်။
That is a reflection of the fact that
COVID ကရောဂါကြီးကကမ္ဘာတဝန်းအားအနည်းဆုံးနဲ့အကောက်အမဲ့ဆုံးနိုင်ငံတွေကိုအပြင်းထန်ထိခိုက်စေပါတယ်။အဲ့ဒီနိုင်ငံတွေဟာလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေစီကနေနေတဲ့တူဝါအကူအညီရရှိနေတဲ့နိုင်ငံတွေဖြစ်ပါတယ်လို့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ် Mark Lowcock ကပြောပါတယ်။ဥရုယာတီပြောင်းလဲမှုကြောင့်ဖြစ်ပေါ်လာတဲ့ပြင်းထန်လွန်းတဲ့ရာသီဥတုဖောက်ပြန်မှုတွေဖြစ်တဲ့မုန်တိုင်းတွေ၊ရိပ်ကြီးမှုတွေနဲ့မိုးကောက်မှုတွေအကြားဒီကရောဂါဘေးဒုက္ခကြီးကိုကမ္ဘာသူကမ္ဘာသားတွေထပ်ဆင့်ရင်ဆိုင်နေရတာလို့လည်းသူကပြောပါတယ်။တက္ကရ2021အယောက်မှာကမ္ဘာတဝန်းလူပေါင်း235သန်းလူသားချင်းဆိုင်ရာစာနာမှုအထောက်ပံ့တွေလိုအပ်လိမ့်မယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ COVID-19 ကရောဂါကြောင့်လူသားမောင်းများစွာဆေးရုံနံပါတ်အစီကိုရောက်ခဲ့ရတာကြောင့်လူသားချင်းဆိုင်ရာအကူအညီလိုအပ်ချက်တွေရုပ်ချီးမြင့်တက်သွားခဲ့တာလို့လည်းကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ် Lowcock ကပြောပါတယ်ခင်ဗျ။ထိုင်းစစ်တပ်ပိုင်အိမ်တော်မှာနေထိုင်တာကဥပဒေကိုချိုးဖောက်တာဖြစ်ကြောင်းထိုင်းအခြေခံဥပဒေတရားရုံးကမနေ့ပြန်မှဆုံးဖြတ်မယ်ဆိုရင်အဲ့ဒီဆုံးဖြတ်ချက်ကိုလက်ခံမယ်လို့ထိုင်းဝန်ကြီးချုပ်ပရယုချန်အိုချာကပြောပါတယ်
มันสนใจอยู่ที่ว่าจะตัดสินว่ายังไงมากกว่า
เชิงการอุปเรคงยงเนี่ยส่งเพชรเช็คโกส่งเหมือนเดิมส่งเพชรเช็คก็คงยงออกมาหมดดีเดิมอเปียที่จะจะตีอาโบดาชื่อจองอเปียชื่อยังชื่อจองเนี่ยอเปียไม่ชื่อยังไม่ชื่อจองคันอยู่มาผิดจองท้ายวันจิจูปรายุทธ์ก็ပြောไปอานาเตยก้องซองบัวก็เนี่ยวันจิจูขึ้นละตีปรายุทธ์จันโอชาก็ထိုင်းစစ်တပ်အကြီးအကဲရာထူးကနေအနာယူခဲ့ပြီးဖြစ်ပေမဲ့လည်းစစ်တပ်ပိုင်အိတော်ရာမှာ2014ခုနှစ်ကစပြီးအခုချိန်ထိဆက်လက်နေတိုင်းနေဆဲဖြစ်ပါတယ်။ဒါကထိုင်းစစ်တပ်ရဲ့ဥပဒေစည်းမျဉ်းတွေကိုချိုးဖောက်နေနိုင်တာလည်းဖြစ်ပါတယ်။ထိုင်းအခြေခံဥပဒေတရားရုံးကအဖြစ်ရှိတယ်လို့ဆုံးဖြတ်ချက်ချရင်ပရယုချန်အိုချာအနေနဲ့ဝန်ကြီးချုပ်ရာထူးကိုဆွံ့လွှတ်ရမှာဖြစ်ပြီးနိုင်ငံရေးလုပ်ပိုင်ခွင့်နှစ်နှစ်ကြာပြည့်ပင်ခံရမှာလည်းဖြစ်ပါတယ်။အဲ့လိုဖြစ်လာမယ်ဆိုရင်တော့ထိုင်းလူငယ်ဆန္ဒပြသမားတွေတောင်းဆိုနေတဲ့အချက်၃ချက်တည်းကတစ်ချက်ဖြစ်တဲ့ဝန်ကြီးချုပ်ယာရီကနေနှုတ်ထွက်ပေးရဆိုတဲ့အချက်ကိုဖြည့်ဆည်းပေးလိုက်တယ်လို့ဖြစ်သွားမှာဖြစ်ပါတယ်။ဗုဒ္ဓုံးနဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုကြေညာပေးခဲ့တာပါ။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မင်္ဂလာပါသောတာရှင်များရှင်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံမှာလွန်ခဲ့တဲ့10နှစ်ကနေရှင်ရင် HIV ကူးစက်ခံရနှုန်းက36ရာခိုင်နှုန်းကျဆင်းလာတယ်လို့မြန်မာအစိုးရကပြောပါတယ်။မြန်မာနိုင်ငံတွင်းမှာ HIV AIDS တိုက်ဖျက်ရေးမှာလူလူကြားခွဲခြားဆက်ဆံမှုရှေ့ရမှုမရှိစေဘဲကုသဆောင်ရှောက်မှုခံယူနိုင်ဖို့ဆောင်ရွက်ဖို့အမေရိကန်သံရုံးယာယီတာဝန်ခံကလည်းတိုက်တွန်းသွားပါတယ်။ကမ္ဘာအခုခံအားကျဆင်းမှုကူးစက်ရောဂါတိုက်ဖျက်ရေးနေ့ World AIDS Day ကဒီဇင်ဘာလ၁ရက်နေ့မှာကျရောက်တာပါမြန်မာလူလူကြား HIV ပိုးကူးစက်ပြီးရောဂါဖြစ်ပွားမှုနှုန်းက 3.58 ရာခိုင်နှုန်းလူဦးရေ 2,400 လောက်ရှိကြောင်း AIDS Epidemic Model နဲ့ခန့်မှန်းတွက်ချက်မှုကိုကိုးကားပြီးကျန်းမာရေးနဲ့အားကစားပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကမိန့်ခွန်းမှာပြောပါတယ်ကုသမှုပေးနေတဲ့အပိုင်းကိုလည်းဝန်ကြီးကအခုလိုရှင်းပါတယ
်2020ဒီနှစ် 2020 ပြည်မှာဆိုရင်ကျွန်တော်လူပေါင်း 3,400,000 ကိုရှိကုသပေးတယ်ပရောများတယ်ဒီကတစ်တစ်လုံးသွားမယ်တစ်တစ်လုံးပြင်ရမှာရှိရအဲဒီရောဂါကိုမဖြစ်အောင်လုပ်လေကျွန်တော်တို့ရဲ့စီးပွားရေးအရာ budget အရာ
နေပြည်တော်မှာကျင်းပတဲ့ World AIDS Day အခမ်းအနားမိန့်ခွန်းမှာဝန်ကြီးဒေါက်တာမြင့်ထွေးထည့်သွင်းပြောဆိုတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ2019ခုနှစ်အတွင်း HIV ပိုးကူးစက်ခံရသူအသစ်9,900ကျော်ရှိခဲ့ပြီးဒီကူးစက်မှုနှုန်းဟာဆိုရင်2010နဲ့နှိုင်းယှဉ်ရင်36ရာခိုင်နှုန်းကျဆင်းလာတာလို့အစိုးရကဖော်ပြပါတယ်။မြန်မာနိုင်ငံတွင် HIV AIDS တိုက်ဖျက်ရေးမှာအခက်အခဲရှိနေတဲ့အပိုင်းကိုလည်းဝန်ကြီးဒေါက်တာမြင့်ထွေးကမိန့်ခွန်းမှာပြောပါတယ်
။ခက်ခဲဝေးလံတဲ့တိုင်းရင်းသားလူမျိုးတော့ငြိမ်းချမ်းရေးမရသေးတဲ့နေရာမှာမလွတ်နိုင်ပါဘူး။အားရောငြိမ်းချမ်းရေးရရင်တော့ဘုဆိုလေကျွန်တော်တို့ကအားပြင်ထားပါဘူး။ဘာလုပ်ရမလဲဆိုတော့ကျွန်တော်သိတယ်။ Security ကောင်းလို့ဆိုရင်ကျွန်တော်တို့လူကြီးအဲ့မှာသွားပြီးတော့ဒီဧရိယာမှာပြည်ကြီး HIVဖြစ်နေတဲ့လူတွေကိုကျွန်တော်ကူတာပေးဖို့ဆွေးဆွေးပေးဖို့အစားရှိဖို့လုပ်မယ
် HIV AIDS တိုက်ဖျက်ရေးအတွက်မြန်မာအစိုးရကတစ်နှစ်ကိုအမေရိကန်ဒေါ်လာ14သန်းနဲ့မက်တရုံးဆေးဖို့အတွက်အမေရိကန်ဒေါ်လာ1သန်းအသုံးပြုနေတယ်လို့ဝန်ကြီးကပြောဆိုသွားတဲ့အပြင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကငွေချေနည်းပညာထောက်ပံ့မှုတွေလည်းတိုးပြီးတော့ရရှိတဲ့အကြောင်းတင်ပြသွားပါတယ် American Pirasuka Global Funds မှာရန်ပုံငွေအများဆုံးထည့်ဝင်တဲ့အပြင်ကိုနောက်ထပ်ထပ်ပြီး2013ခုနှစ်ကစလို့မြန်မာနိုင်ငံတွင် HIV AIDS တိုက်ဖျက်ရေးအတွက်ဒေါ်လာတန်း80ကျော်အသုံးပြုကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံ Gwen Cardino ကအခမ်းအနားမှာပြောပါတယ် HIV စစ်ဆေးမှုနဲ့ဆောင်ရှားမှုစောင့်ကြည့်မှုစနစ်ပုံမှန်ကောင်းမွန်ပြီးကုသမှုပိုင်းတိုးတက်စေရေးပံ့ပိုးပေးတယ်လို့ဒီထဲမှာဆိုရင်HIV ကူးစက်ခံရနိုင်ခြင်းအန္တရာယ်လျှော့ချနိုင်တဲ့ဆေးတွေဆေးရုံဆေးခံမသွားနိုင်သူတွေအတွက်ကိုယ်တိုင်စမ်းသပ်လို့ရတာတွေလည်းပါဝင်ပါတယ်။ဒါပေမဲ့လို့လည်းဒီလိုစမ်းသပ်မှုတွေနဲ့ဝန်ဆောင်မှုတချို့မြန်မာနိုင်ငံမှာပထမဆုံးအချိန်ရရှိလာပြီမယ်လို့လည်းလူတွေကအသေးရင်ညှို့နှိုင်းမှုနဲ့ခွဲခြားဆက်ဆံမှုနောက်အဖမ်းခံရမယ့်အရေးစိုးရိမ်မှုတွေကြောင့်ဒီဝန်ဆောင်မှုတွေကိုမတုံ့ပြန်သလိုဖြစ်နေတယ်လို့အမေရိကန်တန်ယုံယာယီတာဝန်ခံကထောက်ပြပြောဆိုပါတယ
် I encourage leaders and communities in Myanmar to work together on ways to reduce stigma and increase access to services
အသေးရေပြည့်စုံမှုတွေလျှော့ချနိုင်ဖို့နဲ့ဝန်ဆောင်မှုတွေပိုပြီးတော့ရရှိစေဖို့မြန်မာနိုင်ငံတွင်းကခေါင်းဆောင်တွေနဲ့လူမှုအတိုင်းဝိုင်းတွေအတူပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းလိုပါတယ်ဒီထဲမှာဆိုရင်လက်ရှိဥပဒေတွေမှာပြင်ဆင်ရတာမျိုးလည်းပါဝင်နိုင်ပါတယ်လူတချို့အတွက် HIV ကူးစက်မှု NDA ပိုများသွားစေနိုင်တဲ့ရာဇဝတ်ပြစ်မှုတွေအဖြစ်သတ်မှတ်တာမျိုးတွေနောက်ကုသမှုစတင်ခံယူနိုင်ရေးနှောက်နှေးစေမဲ့လက်ရှိမူဝါဒတွေကိုလည်းပြောင်းလဲဖို့တွေပါဝင်နိုင်တယ်လို့ပြောဆိုထားတာဖြစ်ပါတယ်မြန်မာလူမှုရဲ့ရည်မှန်းချက်ဖြစ်တဲ့ငြိမ်းချမ်းကြွယ်ဝတဲ့ဒီမိုကရေစီအတွက်လူမှုကျန်းမာရေးကလည်းအရေးကြီးတယ်လို့အမေရိကန်တန်ယုံယာယီတာဝန်ခံ Miss Cardino ကပြောပါတယ်ဒီဇင်ဘာလတရနေ့ကနေပြည်တော်ကအခမ်းအနားကိုလူကိုယ်တိုင်တက်ရောက်လာသူတွေရှိတယ်လို့ပဲကုလသမဂ္ဂအပါအဝင်နိုင်ငံတကာကိုယ်စားလှယ်တွေကလည်းအွန်လိုင်းကနေပါဝင်ဆွေးနွေးခဲ့ကြပါတယ်ရှင်ကျမသင်္ကီထိုက်ပါ
ဒုက္ခသည်တွေတိမ့်နေချီခိုလုံနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာပြင်းထန်တဲ့ရာသီဥတုဆောင်းအေးဒဏ်ခံနိုင်ရေးဒုက္ခသည်တွေပြင်ဆင်နေကြသလိုစုပြုံနေထိုင်နေကြရတဲ့မိသားစုတွေကြားအန္တရာယ်ရှိတဲ့အခြေအနေတွေအကြောင်းကျမစုမုံစူးစီးတင်ပြပေးကြပါရစေ။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးတိမ်းရှောင်လာတဲ့တိမ်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ကော့စ်ဘဇာကရိုဟင်ဂျာစခန်း30ကျော်မှာဒုက္ခသည်တွေရဲ့နေစဉ်စားနပ်ရိက္ခာ၊ကျန်းမာရေးဆောင်ရှောက်မှု၊နေထိုင်ရေးလုံခြုံရေးတွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကတာဝန်ယူဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့လူဦးရေထူထပ်များပြားတွန်းလာတဲ့အတွက်ရိုဟင်ဂျာစခန်းတွေထဲမှာအထူးသဖြင့်တောက်သုံးရေးအမိုက်တန်ရှင်ရေးမိန်းလာစနစ်နဲ့ရာသီဥတုအလိုက်လုံခြုံစိတ်ချစွာနေထိုင်နိုင်ရေးမှာတော့ရိုဟင်ဂျာဒုက္ခသည်တွေဟာအခက်အခဲတွေများစွာနဲ့ရင်ဆိုင်နေကြရတာပါမိသားစုများပြားတဲ့အိမ်အောင်စုတွေပြတ်သိပ်စုပြုံနေရတဲ့အတွက်ကျန်းမာရေးနဲ့ညီညွတ်တဲ့နေထိုင်မှုစနစ်မဟုတ်လို့အခက်အခဲတွေကြုံနေရတာလို့ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာနေထိုင်တဲ့စေတနာဝန်ထမ်းရိုဟင်ဂျာဒုက္ခသည်ဦးအောင်မြိုင်ကပြောပြပါတယ
်ဒီမှာစုစုပေါင်းစခန်းကျတော့တောင်းဆယ်လဲကိုလို့ရှိတယ်တန်ရှင်ရဲ့ပိုင်းမှာဒီမှာအာနေရှားတွေရှိပါတယ်ဒီမှာသူတို့ NGO ရင်ကျွေတွေကတော့လုံးနေပါတယ်လုံးနေတာကဒီမှာအဲလုံလုံးမှုမရှိတာပေါ့နော်ဒီမှာလူရည်လားရင်းများတယ်ဆိုတော့သူတို့လည်းလုံလုံလုံးလုံးလုံးမသိနိုင်ပါဘူးဥပမာအပြင်ကျွန်မရေနဲ့ကကပိတားလည်းရှိတယ်လောလောဆယ်နဲ့တမပြီးတော့အမိုက်ပိတဲ့နေရာတို့တေတေရှာရှာလောက်တော့မထွေးပါဘူးဒီမှာစနစ်တကျကိုဗစ်ကာကွယ်တင်းချောတဲ့ဆိုင်ကစီမင်းစီကင်းတွင်နိုင်လောက်တာက WFP တကူပဲရှိတယ် WFP distribution point တကူပဲရှိပါတယ
်အခုဆောင်းရာသီဝင်လာတဲ့အချိန်မိုးရာသီတုန်းကမုန်တိုင်းဒဏ်ခံခဲ့ရတဲ့ဒုက္ခသည်စခန်းတွေတဲ့ကတဲ့ဤလေးတွေရာသီဥတုအေးတဲ့ဒဏ်ကိုခံနိုင်အောင် shelter တွေစောက်ဖို့စတင်ပြင်ဆင်နေကြပြီလို့ဦးအောင်မြင်ကပြောပြပါတယ
် shelter ပြဿနာကဒီမှာဒုက္ခသည်တွေကပေါ်နေတာတော့ရှားလာပြီတခြားလုံလုံလုံးအားလုံးကိုဆောက်ပေးတာမရှိတော့ဘူးဒီမှာအမှုအကာလည်းမပေးဘူးအဲပိုက်ဆင်ကမရှိဘူးလေဒုက္ခသည်တွေမှာရောမလို့ဒီတော့ကတက္ကရတဲ့အစင်တင်းဆောက်ပေးမယ်ဆိုလို့ရှိရင်ဒီမှာဒုက္ခသည်တွေအတရင်းခေါင်းမှာပါ
နှစ်နဲ့ချီပြီးတော့နေထိုင်လာကြရပြီဖြစ်တဲ့ဒီရိုဟင်ဂျာစခန်းတွေကယာယီတဲအိမ်လေးတွေအဆောက်အဦလေးတွေဟာခိုင်ခန့်မှုအားနည်းလာတဲ့အတွက်ကလေးတငယ်တွေတက်ကြီးရွယ်အိုတွေနဲ့ကိုဝင်ဆောင်မိခင်တွေအပါအဝင်ဒုက္ခသည်တွေလုံခြုံစွာနေထိုင်ရေးစိုးရိမ်နေကြတာလို့ဘာလုခါလေးဒုက္ခသည်စခန်းအမှတ်9မှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဥယီဇလန်လို့ခေါ်တဲ့ဦးကျော်မြင့်ကပြောပြပါဗျာအဲ
ပေါ့ဒရာအေရီယာမှာနေတိုင်းတဲ့ရိုဟင်ဂျာဒုက္ခသည်ဒီကအရင်ကတောက်လောက်ပေးတဲ့ shelter တွေအိမ်တွေကိုတန်းပြီးတော့ခုပြင်တောက်လောက်ပေးတာမရှိသေးပါဘူးခင်ဗျာ။ဒါကိုအောက်ရဒီနေ့ရောက်တယ်ဆိုတော့ လူရီယာတောင်းရပြီမှာတောင်းတန်ကိုလုံချုံမှုရှိအောင်ဒီတောင်းတန်ကနေလင်းလောက်နိုင်အောင်တော့ယောဂစက်တရားမျိုးကျွန်တော်ကစားသေးနိုင်အောင်အပြည့်ဒီတောင်းနဲ့ပြတ်သိနေတဲ့အဲဒီလေကိုပြန်ရပြီးတော့တော်တော်ပေးသွားတဲ့ကျွန်တော်ကအဓိကအပြင်တောင်းဆိုနေပါတယ်ခင်ဗျာ
အခုလိုမျိုးစခန်းတွင်းမှာရာသီဥတုပေမုန်တိုင်းပေမြေပြိုကျမှုနဲ့မတော်တဆထိခိုက်မှုတွေဖြစ်ပွားနေတဲ့အပေါ်မှာဒုက္ခတွေရဲ့လုံခြုံရေးပေါ်ပြီးတော့ကာကွယ်ပေးစေချင်ပါတယ်လို့ဥအောင်မြင့်ကပြောပါတယ
်ဒီမှာအမြင့်သမီးဒီဘောနော်ဒီမှာသူတို့ကမြေတွားယူတာပါဒီဟာတွေ့အဲ့ဒီချင်းကမြေပြူပြီးတော့ဩဂုတ်စားသွားပြီးတော့ဒီမှာနိုင်ရောက်ကဆွန့်သွားတယ် protection အများကြီးလူရအမြင့်သမီးနဲ့ကလေးတွေတဲ့ဒီမှာ technique တွေအရင်လူတယ
်ဦးစလန်ကလည်းဒီလိုတဘောကဘေးရနေကြအောင်မကြာခဏကလေးငယ်တွေအသက်ဆုံးမရတဲ့အခြေအနေပေါ်သူ့စိုးရင်ချက်ပြောပြပါတယ
်ကိုတူပါလားဒေါက်တာရဲ့စကားမဲ့မိမှာမြေပြူရှာပြီးတော့ဒီဆုံးတယ်လို့ဆိုပြရပါတယ်နောက်ဒီလိုအဲတဘောဘေးအန်ဒီကြောင့်ဒီဆုံးတာတော့အစ်ကျွန်တော်ကအမကားမှသိနေကြပါတယ
်ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုခိုလုံနေကြတာ၃နှစ်ကျော်လာပြီဖြစ်ပေမဲ့သူတို့ဌာနေပြန်နိုင်မှုအခြေအနေမျိုးမြန်မာဘက်ကဖန်တီးမပေးတာကြောင့်တဦးတယောက်မှပြန်မပို့ပေးနိုင်သေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကနိုဝင်ဘာလနောက်ဆုံးပတ်ကပဲပြောဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့အုံကိုလက်ခံထားတဲ့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးသဘောတူညီမှုတွေအတိုင်းဆောင်ရွက်နေပါတယ်လို့ပြောဆိုထားပါတယ်ရှင်ကျမဆုမောမှာ
အမေရိကန်တန်ကဗုဒ္ဓဦးနဲ့မနက်ခင်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်ပြတ်ကောက်ထုတ်တင်ပြပေးသွားပါမယ်။ကျွန်တော်အမျက်သူပါ။ Who will be Myanmar's commander in chief? မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဘယ်သူဖြစ်လာမလဲ။ဆိုရဲ Northeast Now online သတင်းစာမှာဆောင်းပါးရှင်ဆဘတ်ဘောမက်ရေးသားရတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလာမယ့်နှစ်မှာအငိမ့်စားယူဖို့ရှိနေတာမို့သူ့နေရာမှာဘယ်သူဖြစ်လာမလဲဆိုတာနဲ့ပတ်သက်ပြီးတော့ခက်မှန်းချက်တွေအမျိုးမျိုးထွက်ပေါ်နေတယ်လို့ဆိုပါတယ်။ပေါ်ထွက်လာမယ့်ကာကျုတ်တက်ကလောလောလတ်လတ်ဒုတိယအကြိမ်အနိုင်ရထားတဲ့ NLD နဲ့ဒေါ်အောင်ဆန်းစုကြည်ကိုဘယ်လိုကင်တွယ်မလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေပါတယ်။လက်ရှိကာကျုတ်မင်းအောင်လှိုင်ဟာဒီမိုကရေစီအစိုးရ20တန်းနိုင်တပ်မတော်ကာကွယ်ဦးစီးချုပ်တာဝန်ယူခဲ့ပြီးလာမယ့်2027မှာသူဟာအသက်65နှစ်ပြည့်မှာဖြစ်ပါတယ်။2016ခုနှစ်ကထုတ်ပြန်တဲ့အမျိုးသားလူမျိုးရေးကောင်စီရဲ့ကြေညာချက်အရတော့ကာကွယ်ရေးဦးစီးချုပ်ဟာအသက်65နှစ်အထိတာဝန်ထမ်းဆောင်နိုင်တယ်လို့ဆိုပါတယ်။ဒါ့အပြင်ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ဟာလာမယ့်နှစ်တည်းမှာအနာယူကောင်ယူနိုင်မယ်ဆိုပြီးတော့ပြောရေးဆိုရင်းရှိသူတူကတော့ပြီးခဲ့တဲ့နိုဝင်ဘာ29ကပြုတ်လို့တဲ့တမတော်သတင်းစာရှင်းလင်းပွဲမှာအရေးမပြောခဲ့တဲ့ဆိုပြီးတော့ရေးသားရပါတယ်။အကယ်၍မျှော်လင့်တာလို့သူစင်းသွားခဲ့ရင်သူ့နေရာကိုအစားထိုးဖို့ဗိုလ်ချုပ်ကြီးနှစ်ဦးကိုလူပြောများနေပါတယ်။အဲ့ဒီနှစ်ဦးကတော့လက်ရှိဒုတိယကာဝေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းဖြစ်ပြီးနောက်တူကတော့ကြီးရည်လီပူတွဲစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးများထုံဦးဖြစ်တယ်လို့ဖော်ပြထားပါတယ်။လက်ရှိကာချုပ်ဟာ DSA အပတ်စဉ်19ဆင်းဖြစ်ပြီးဒုကာချုပ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကတော့အပတ်စဉ်22ဖြစ်ပါတယ်။သူဟာအသက်60ပတ်ဝန်းကျင်ကရှိနေပြီဖြစ်ပါတယ်။ဗိုလ်ချုပ်ကြီးများထုံဦးကတော့ DSA အပတ်စဉ်25ဖြစ်ပြီးစစ်တပ်ကာကွယ်ရေး3ဆဘတ်ဂျက်ကိုကင်တွယ်တယ်လို့ဆိုပါတယ်။သူဟာစစ်မြေပြင်မှာလည်းနာမည်ကောင်းရှိပြီးဝန်ထမ်းများနဲ့ဆက်ဆံရေးပါဝင်လက်ချင်ရေးတင်နှံများမှာလည်းထူးချွန်ခဲ့တယ်လို့ဆိုပါရယ်မြန်မာစစ်တပ်ဟာကာကွယ်ဦးစီးချုပ်ကိုပုံမှန်အားဖြင့်ငယ်တဲ့တုတ်ကလူတွေကိုခန့်အပ်လေမရှိပဲလုတ်တက်ရင်လူကြီးများကသာခန့်အပ်လေရှိလို့မြန်မာစစ်တရင်ရက်ကဆိုရယ်လို့ဖော်ပြထားပါရယ်ဒီအစင်လာကိုချိုးဖောက်ပြီးလုံရေးကံရေးကိုကြီးလာမယ်ဆိုရင်ဗိုလ်ချုပ်ကြီးများထုံဦးဟာလာမယ့်ကာကွယ်ဦးစီးချုပ်ဖြစ်လာနိုင်ွယ်ရှိပါတယ်အကယ်၍များထုံဦးကာချုပ်ဖြစ်လာရင်သူ့အောက်ကအပတ်စဉ်26အုပ်စုတွေကတူဦးကဒုတိယကာကွယ်ဦးစီးချုပ်ဖြစ်လာပြီးတော့အပတ်စဉ်29အစဉ်ဒုတိယဗိုလ်ချုပ်ကြီးတပ်ပုံတို့လည်းစီရေးချုပ်တွေဖြစ်လာနိုင်ွယ်ရှိပါတယ်သူတို့တွေကိုမရွေးချယ်ခဲ့လျင်နောက်ထပ်အလားအလာရှိသူများအဖြစ်ရန်ကုန်တိုင်းမြောင်းဒုတိယဗိုလ်ချုပ်ကြီးဇော်မျိုးသိန်းအပတ်စဉ်28နဲ့ဒုတိယဗိုလ်ချုပ်ကြီးအောင်စိုးအပတ်စဉ်26တို့ရှိနေပါတယ်ဝိုင်းအန်အယ်ဒီလွှတ်တော်အမတ်တူကတော့ဒီမိုကရေစီပြုရင်ပြောင်းလဲရေးဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ရေးစတဲ့အဓိကကြတဲ့အမျိုးသားရေးမှန်ချက်ပန်းတိုင်တွေကိုသဘောတူတဲ့ကာကွယ်ဦးစီးချုပ်ကိုတမ်းပြီကလိုအပ်နေပါတယ်လို့ဆိုပါရယ်အစိုးရအနေနဲ့2008ခြေကံဥပဒေကိုအဓိကကြတဲ့ပြင်ဆင်မှုတွေပြုလုပ်ဖို့လိုအပ်ပြီးဒါတွေကိုအတူတကွာလိုက်ပါဆောင်ရွက်နိုင်တဲ့စစ်တပ်အကြီးအကဲမျိုးဖြစ်လာရင်ကောင်းတယ်လို့အမီမဖော်လို့သူကဆိုပါရယ်နိုင်ငံရေးမှာတက်မတော်အနေနဲ့လည်းအတိုင်းအတာတစ်ခုထိထိန်းချုပ်ထားဖို့လိုသလိုလက်တွေ့ကျတဲ့ဒီမိုကရေစီဖက်ဒရယ်နဲ့ပရော်ဖက်ရှင်နယ်စစ်တပ်ဖြစ်လာစေဖို့အတွက်ဗိုလ်ချုပ်ကြီးများထုံဦးကအနည်းဆက်ဆုံးလူတစ်ယောက်ဖြစ်လာနေရဆိုပြီးတော့စဉ်းစားချက်တွေလည်းရှိနေလို့ဆိုပါတယ်။သို့တော်လည်းတက်မတော်ဟာအရင်တိုင်းပဲရှေးရိုးဆွဲပြီးအတိတ်ကိုဆက်ခံတဲ့အနေနဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကိုကာကျုပ်အဖြစ်ရွေးသွားနိုင်တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်။အပြည့်စုံကိုတော့ www.ninam.n မှာဝင်ရောက်ဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ် မေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။အကြခင်လပိုင်းတွင်မြန်မာနိုင်ငံမှာအစိုးရအဖွဲ့တည်းရဲ့ပေါ်ပေါက်လာတော့မှာဖြစ်ပါတယ်။အစိုးရအဖွဲ့တည်းလို့ပြောတော့ညာရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့လက်ရှိအာဏာရ NLD ပါတီကပဲဦးဆောင်ဖွဲ့စည်းမှာပါ။ဒီအစိုးရအဖွဲ့တည်းအနေနဲ့လာမယ့်9နှစ်တန်းတွင်တိုင်းပြည်ရဲ့ဘယ်လိုလုပ်ငန်းကဏ္ဍတွေကိုဦးစားပေးအကောင့်အထည်ဖော်လှုပ်ဆောင်သင့်ပါတယ်။ပိုပြီးအောင်မြင်တဲ့ပြုပြင်ပြောင်းလဲရေးရလက်တွေမြင်လာရအောင်ဘယ်လိုလှုပ်ဆောင်သင့်ပါတယ်။စာတော်ရင်းနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ Triangle Women 3အမျိုးသမီးအဖွဲ့ရဲ့ဒါရိုက်တာဒေါက်ခင်လေး၊ရန်မျိုးသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကူစားပြုပြီးရန်တီနယ်မြောက်ပိုင်းမူဆဲခရိုင်မျိုးသားလွတ်တော်မဲဆန္ဒနယ်မြေအမှတ်9မှာရွေးကောက်ပွဲဝင်ခဲ့သူကိုစလေလောင်းဦးမော်ထွန်းအောင်တို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါလက်ကလေးနဲ့ကိုမော်ထွန်းအောင် VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါရှင်မင်္ဂလာပ
ါဆိုတော့ကျွန်တော်ကအကြခင်မှာဟလာစူရတစ်တက်တော်မယ်ပေါ့စူရတစ်ဆိုမယ်လေအနာရပါတီကတော့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပဲပေါ့အစိုးရတစ်လို့ပြောတာကကျွန်တော်တို့လူတွေအကြောင်းလည်းရှိနိုင်တယ်ဆိုတော့အတန်နဲ့ကြားထားရတယ်ဆိုတော့အစိုးရတစ်လို့ပဲဆိုကြပါစို့ရုပ်ကောက်ပွဲအစ်တစ်ခုပြီးသွားတဲ့အခါမှာတက်လာမယ်အစိုးရတစ်ပေါ့ဟလာကျွန်တော်ရှင်းနှစ်မလာကုန်လို့ဆိုရင်ဧပြီလဆန်းဆိုရင်အစိုးရအသစ်စတင်ပြီးတော့လက်ပတ်တော့မယ်လုပ်ငန်းတွေလှုပ်ဆောင်တော့မယ်ဟလာဒီတစ်ချိန်အစိုးရအသစ်မှာအရင်တစ်ချိန်ဖွဲ့စည်းပုံနဲ့မတူဘဲနဲ့အပြောင်းအလဲတွေလုပ်ပြီးဖွဲ့စည်းမယ်ဆိုပြီးတော့အင်္ဂလိပ်တာဝန်ရှိသူတွေကကျွန်တော်တို့ VOE ကိုတော့တခြားသတင်းဌာနတွေကိုပြောထားတာလည်းရှိပါတယ်ဆိုတော့ဒီအစိုးရအသစ်ရဲ့နောက်လာမယ့်တက်တန်း9နှစ်မှာဘယ်လိုလုပ်ငန်းတွေများဦးစားပေးပြီးတော့လှုပ်စေချင်တယ်လဲကျွန်တော်မက်ကင်လီတို့ကိုမော်တော်အောင်တို့ရဲ့အမြင်ကိုကျွန်တော်တို့ပြသတဲ့ကိုသိကြစေချင်တာပါဆိုတော့ပထမဦးဆုံးမက်ကင်လီအရင်ဆုံးပြောပါမက်ကင်လီလာမယ့်အစိုးရအသစ်အနေနဲ့ဘယ်လိုလုပ်ငန်းတွေကိုများအဓိကဦးစားပေးပြီးတော့လုပ်စေချင်ပါသလဲဆိုတော့ပြောရရင်တော့ကျွန်တော်တို့အများကြီးတော့ရှိမှာပေါ့ဆိုကြပါစို့ကျွန်တော်နည်းနည်းကန့်တက်လိုက်အောင်အဓိကဦးစားပေးလုပ်ငန်းကြီး၅ခုပေါ့ဘယ်လို၃ခုနဲ့၅ခုချားပေါ့အဲလိုမျိုးစပြီးတော့မက်ကင်လီဆွေးနွေးပေးပါအောင်ဗျအဲ
တော့ဟိုပထမဦးဆုံးပြောချင်တာကတော့ကျွန်တော်တို့ဒီခုနကကျွန်တော်သိန်းပြောသလိုပဲဒီအစိုးရအသစ်လို့ပြောပေမဲ့လည်းဟိုနော်အော်အများစုနိုင်ရတာတော့ NLD ပဲဆိုတော့အရှိရအစိုးရနဲ့လည်းတိတ်မခွာဘူးပေါ့ဒီလာပြောင်းကောင်းပြောင်းမယ်ဆိုတော့ကျွန်တော်တို့ပထမ5နှစ်ကိုပေါ့နော်ပြန်ကြည့်တဲ့အခါမှာလည်းဟိုအားသာချက်အားနည်းချက်တွေလည်းရှိတဲ့အခါကျတော့နိုင်ငံကိုကျွန်တော်တို့ကဟိုမှာတင်စားပြရသေးပေါ့နော်လှပတဲ့အယောင်သေးဆုံးနဲ့အကြီးကားချက်တခုလိုမြင်ကြည့်မယ်ဆိုရင်တော့အစိုးရတွေတော်တော်လေးဆိုတော့ DPD ကားကိုရေးဆွဲမယ်အကြီးစရာပေါ့နော်အကြီးစရာဆိုတော့ပထမ5နှစ်တုန်းကတော့ကျွန်တော်တို့ကကံပတ်ရှာရတယ်ခဲတန်ကြီးစုတ်တန်ကြီးရှာရတဲ့ကာလလိုပြန်စားချင်ဆိုတော့အစင်းနဲ့လည်းမဖြစ်ဘူးပေါ့နော်အစင်းနဲ့မဖြစ်တော့ရရာတွေကိုဆွဲပြီးတော့လောက်ရတာရှိတဲ့ဒီမှာကုန်ချမ်းစုနေရတဲ့အခါလို့ပေါ့နော်ဘယ်လိုဆွဲမလဲလို့စဉ်းစားရတဲ့အခါနဲ့ပဲပြီးသွားတယ်ဆိုတော့ဒီလာမဲ့တက်တန်း9နှစ်ကတော့ပုံဖော်ရတော့မယ်တက်တန်းမှာပုံဖော်တော့မယ်ဆိုရင်လည်းကျွန်တော်တို့ကတကယ်ပကြီးဆရာနေနဲ့စဉ်းစားရမှာမဟုတ်နိုင်ငံကိုဘယ်လိုပုံဖော်မှာလဲအရင်အရေးကြီးပါတယ်ဒီခါမှာပုံဖော်အောင်မပေါ်ပြလို့မရတော့ဘူးအဲ့ကျွန်တော်တို့9နှစ်ကတော့ကျွန်တော်တို့အားလုံးကနားလည်မှုနေနေခဲ့တယ်။ဒါပေမဲ့ဒီ9နှစ်မှာတော့ပုံပေါ်အောင်ပေါ်ရတော့မယ်ဖြစ်တယ်။အဲ့တော့စပတဲ့ရံသွေးစုံနဲ့ပကြီးကားချက်ဆွဲမဲ့ပကြီးစရာတွေကိုထိုင်ကရောတကယ်ဘူးအလုပ်ကိုသူပြည်ပြည်မြန်မြန်နဲ့ကျွန်းကျန်းကျင်ကျင်လုပ်တတ်ပြီလားလုပ်နိုင်ဘူးဒီလားလုပ်ဖို့ရဆန္ဒတွေရှိနေရဲ့လားဆိုတဲ့ဟာလည်းကျွန်တော်တို့အတွက်ဒီကောင်တို့ဖြစ်တယ်။အဲ့တော့ကျွန်မကပြန်ပြီးပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့တက်တန်းလုပ်ခဲ့တဲ့ဟာတွေမှာဘယ်သူမှဆိုဒါရေဆမ်းခေလို့လုပ်ရတဲ့ကိစ္စတွေလည်းရှိမယ်။ကျွန်မတို့မှာဒီမိုကရေစီတို့လွတ်တော်လို့ဆိုတာလည်းသိကျင်သားမရသေးတဲ့အခါဖြစ်တဲ့အတွက်ဟိုအာတာရာအားနည်းတာရှိတဲ့ဟာကိုကျွန်မတို့အပြစ်မပြောတော့ဒါပေမဲ့ပြန်ပြီးတော့သုံးသက်စီချင်တယ်။နော်ပြန်ပြီးတော့သုံးသက်စီချင်တယ်။ဘာလို့ဆိုတော့နောက်ထပ်အစိုးရအစ်စ်တစ်ခုဖြစ်သွားတာမဟုတ်ဘူး။ဒီသူတွေဥဆောင်တဲ့ဥဆောင်မှုတစ်ခုရဲ့ခေါင်းဆောင်တစ်ဦးရဲ့နောက်ကပါမဲ့အဲလူတွေပဲဖြစ်တဲ့အခါကျတော့တိတိကျကျသုံးသက်စီချင်တယ်။အားနဲ့ကျအားနဲ့တဲ့ဘာတွေနဲ့လုံနိုင်ပြီးတော့ဘာတွေနဲ့မလုံနိုင်ခဲ့ဘူးလဲဆိုတာကိုသုံးသပ်ပြီးတော့သင်ခန်းစာရေးပြီးတော့ဆေးဆက်မှုတွေတော့လုပ်စီခြင်းနဲ့ဆိုတော့ဒါကျမအရေးကြီးဆုံးနေနဲ့ပြောချင်တာ
ဟုတ်ကဲ့
ဒါတော့တစ်ခုပါเนา
ะဟုတ်ကဲ့ဆွေးဆက်ပြီးတော့ကျွန်တော်တို့ခုနပြောတဲ့ဟလာဘယ်လိုလုပ်ငန်းမျိုးတွေအဓိကဦးစားပေးလုပ်စေချင်လဲဆိုတော့ကျွန်တော်တို့ဆက်သွားကြမယ်ဆိုတော့ကိုမော်ထွန်းအောင်နေနဲ့ရောအခုဒီအဖွင့်ပိုင်းမှာကိုမော်ထွန်းအောင်ပထမဦးဆုံးပြောချင်တဲ့စကားပါများရှိပါလဲ
ဟုတ်ဒီ9နှစ်ကကျွန်တော်တို့ဒါရှင်းနေပါတယ်ကျွန်တော်တို့ပြည်သူတွေကနေပြီးတော့အစိုးရအစ်စ်ကို mandate အစ်စ်တည့်ရပေါ့နော်တခင်းနဲ့ပေးလိုက်တဲ့လက္ခဏာလို့လည်းကျွန်တော်တို့မြင်ရပါတယ်ဒီလက္ခဏာရဲ့နောက်ကွယ်မှာသူရဲ့ context ရှိရပေါ့เนาะဖြစ်လာရတဲ့အကြောင်းရင်းတွေရှိတယ်အဲ့ဒါကတော့ကျွန်တော်တို့ဒီလွတ်တော်ထဲမှာဒီ civilian ပေါ့เนาะအရတားတွေက85ခန့်လုံးပဲအာဏာရတဲ့ဥစ္စာတွေနောက်တစ်ခါကျတော့ဒီစစ်တပ်ကနေပြီးတော့ကျွန်တော်တို့ video ပေါ့เนาะ video အာဏာလိုမျိုးအဲရှိနေတဲ့အပိုင်းတွေအကြောင်းမလို့ပေါ့เนาะထပ်ပြီးတော့လူတွေကတခဲနဲ့ပေါ့เนาะဒီ NLD အစိုးရကိုထပ်ပြီးတော့ဒီပြည်ပြောင်းလဲရေးတွေကိုမြန်မြန်နဲ့မှန်မှန်လုပ်နိုင်ဖို့ပေါ့เนาะဒီထပ်ပြီးတော့တာဝန်ပေးလိုက်တယ်လို့ကျွန်တော်အနေနဲ့ကတော့မြင်ပါတယ်အဲ့တော့ဒီမှာရှိရအမမခင်လေးပြောရသလိုပဲပေါ့နော်ကျွန်တော်တို့ကြံနေခဲ့တဲ့ဂတိလေးပေါ့နော်ဂတိကိုတည်ဆိုရင်ဥမာအပြည့်ဆိုရင်ပြည်တွင်းချင်းချိုင်းနဲ့ပတ်သက်တဲ့ဟာရှိရဲ့နောက်ဖွဲ့စည်းပုံပြင်ဆင်ရေးဖွဲ့စည်းပုံပြင်ဆင်ရေးလို့ပြောတဲ့နေရာမှာကျွန်တော်တို့ကဒီအလုံးစုံပြင်ဆင်ရေးဆိုတာမျိုးလည်းရှိတယ်လို့မျိုးပေါ့နော်တစ်စိတ်တစ်ပိုင်းကျွန်တော်တို့လုပ်လို့ရတဲ့ပြင်ဆင်လို့ရတဲ့အပိုင်းမျိုးတွေလည်းရှိတယ်လို့နောက် de facto ပေါ့နော်de facto ပုံစံလိုမျိုးပေါ့နော်ဒီအပြင်ဘက်မှာမပြင်တော့လဲအတွင်းမှာပေါ့နော်ဒီလုံထုံးလုံနေနဲ့လုံပုံကင်ပုံတွေကိုပြောင်းလဲပြီးတော့အနှစ်တာရကိုဘယ်လိုပြောမလဲပြင်ဆင်တဲ့ဟာမျိုးလေးလဲလုပ်လို့ရတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေကတော့ပို့ပြီးတော့ဒီ9နှစ်မှာပေါ့နော်အာယုံဆိုင်တွေ့ချင်တယ်နောက်တစ်ခုကဒီကျွန်တော်ဘယူရိုကရေစီရန်တရားကိုကျွန်တော်တို့မောင်းနေတဲ့အခါမှာလဲရှေ့9နှစ်မှာအချိန်တွေပေးပြီးွားပြီလို့တော့ကျွန်တော်တို့အနေနဲ့မြင်တယ်ပေါ့နော်ဒီ9နှစ်မှာတော့ကျွန်တော်တို့ပြိုကြေးစီရန်တရားတွေမှာတိကျတဲ့ mandate တွေကိုချပေးရမယ်ဒီ mandate တွေကိုလုပ်နိုင်တဲ့ resource ပေါ့နော်အဲရင်းမြစ်တွေကိုချပေးရမယ်နောက်တကယ်လုပ်နိုင်တဲ့လူတွေကိုလည်းတွန်းတင်ရမယ်ပေါ့နော်မလုပ်နိုင်မလုပ်မရှုံးမပြုတ်တွေကတော့ကျွန်တော်တို့နိုင်ငံကသူများထက်ဆယ်လမ်းလောက်နောက်ကျနေတဲ့အခါမှာပေါ့နော်ကျွန်တော်တို့မလုပ်မရှုံးမပြုတ်ပုံစံတွေကတော့အလုံးမဖြစ်ဘူးလို့မြင်တယ်ဆိုတော့ဒီအရာလေးတွေကအရင်ဆုံးပေါ့နော်ဟို issue ပေါ့နော်ဟိုကန်တာအလိုက်မပြောခင်ဒါလေးကတော့ကျွန်တော်တို့ဒီဒီသူရဲ့ framework အနေနဲ့ပေါ့နော်ထားပြီးတော့လုပ်စီချင်တဲ့အပိုင်းပ
ါဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဖွင့်လေးဏ္ဍန်လေးပြီးတဲ့အချိန်ကျတော့တဲ့တယ်ကျွန်တော်တို့ရှင်းနေကြရအောင်မခင်လေးမခင်လေးအနေနဲ့အလူကန္ဓာတွေကိုအဓိကဦးစားပေးလုပ်စီချင်တဲ့သဘောရှိပါလေ
ဘလူကန္ဓာတွေလဲဆိုရင်တော့ခုနကကိုမော်ထွန်းလည်းပြောသွားတယ်ပေါ့လူမှန်မြန်မှန်ဆိုတဲ့ဟာကတော့ကန္ဓာကိုကျွန်မမပြောခင်တာ overall ပဲပေါ့နော်ဘာလို့ကျွန်မတို့ဒါကိုတစ်ခါတလေလေပြောရလဲဆိုတော့ဒီပြီးခဲ့တဲ့အစိုးရကလည်းလူ့အစိုးရလို့လည်းပြောကြတာပေါ့နော်လူ့အစိုးရလို့ပြောကြတယ်ဆိုတာဒါကကျမတို့ကအသက်အားဖြင့်ဖွဲ့ခြားဆက်ဆံတာမျိုးလည်းမဟုတ်ပါဘူးဒါပေမဲ့ကျမတို့နိုင်ငံကဟိုနိုင်ငံတကာရဲ့အပြောင်းလဲနဲ့အတူတူပြည်လိုက်ဖို့ဆိုရင်တော့အရွယ်ဆုံးပါဖို့လို့နော်လူကြီးရောလူလက်ရောလူငယ်ရောပါရမယ်ခုလူငယ်တွေထဲမှာလည်းခုပြောနေတယ်ကိုမော်ထွန်းတို့ဆိုလည်းခေတ်ပညာရောနိုင်ငံတကာအတွေ့အကြုံရောအားလုံးရှိနေတဲ့လူတွေဖြစ်တဲ့အခါကျတော့ဒီလိုမျိုးပေါ့လူငယ်ပိုင်းတွေရဲ့အားကိုလည်းကျမတို့ယူပါနောက်အမျိုးသမီးတွေအားကိုလည်းယူရမယ်အစိုးရဖွဲ့ထဲမှာလည်းအမျိုးသမီးတွေပို့ပြီးတော့ပါဝင်လာနိုင်အောင်ကျွန်တော်တို့ကြိုးစားရမယ်ဒါကဘာလို့လဲဆိုတော့အခု POA interview လုပ်နေတဲ့အချိန်ကအင်တန်မှဟိုအကြောင်းတိုက်ဆိုင်တယ်လို့ပြောလို့ရတယ်ဟိုကအစိုးရဖွဲ့အသေးအတွက်ကိုကျွန်တော်တို့လည်းပြန်ပြီးတော့ recruit လုပ်ဖို့စဉ်းစားနေတဲ့အချိန်ဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့ဒီ interview လေးကနေပေါ့နော်ဒါကတော့အတွင်းကျင်တာပါကျွန်တော်တို့မှန်မှန်ကန်ကန်နဲ့လုံနိုင်မဲ့နော်လူကြီးလူငယ်မျိုးသမီးအထောက်အဆုံပေါ့ပါတဲ့အစိုးရအဖွဲ့ဖြစ်ဖို့တော့ဒီချပြန်ပြီးတော့သုံးသက်စီခြင်းနဲ့ဆိုတော့လည်းကျွန်တော်ပထမအဦးဆုံးတော့ပြောချင်ပါတယ်။နောက်ထပ်တစ်ခုဟိုဖတ်ပြောရမယ်ဆိုရင်တော့ဥပမာအပြင်ကျွန်မမျိုးသမီးရေးလုပ်တဲ့ဖြစ်တဲ့အတွက်မျိုးသမီးကိစ္စတွေကိုတကယ်အကောင့်ထည့်ဖို့ပေါ့ကျွန်မတို့ရှင်မှာ Nest Ball လို့ခေါ်တယ်။နောက်မျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမဟာဗျူဟာစီမံကိန်းဆိုတာ10နှစ်တာစီမံကိန်းရှိခဲ့ပါတယ်။ဒါပေမဲ့ဒီစီမံကိန်းကိုလည်းပြီးခဲ့တဲ့အနှစ်ဒီဆိုရလက်ထက်မှာလည်းတက်နိုင်နေရတော့ဘူးကေမြင့်ကြီးဆန္ဒရဲ့အောက်ကနေလုပ်ဖို့ဆောင်ရွက်ပါတယ်ဒါပေမဲ့လုပ်တဲ့ကိစ္စနေရာမှာတော့လက်တွေ့မှာအားနည်းမှုတွေရှိတယ်မပြည့်စုံမှုတွေရှိနေတဲ့အခါဒါကို PPP နဲ့လုပ်နိုင်အောင်ဟိုအရပြောင်းမလားเนาะဘယ်လိုပြောင်းလဲပြီးတော့ budget တွေဘယ်လိုထပ်ပြီးတော့ထိုးမြင့်မလဲဒါတွေကိုလည်းဒီကတော့ကျွန်တော်တို့စဉ်းစားဆီခြင်းတယ်လို့ပြောချင်ပါတယ်ဟိုအရကဥပဒေရောပေါ့เนาะမျိုးသမီးနဲ့ပတ်သက်တဲ့ဥပဒေကိုလည်းပို့ပြီးတော့ TTI အောင်လည်းကျွန်တော်တို့ပြောနေတယ်ပို့ပေါင်းလို့လို့ပြောတယ်မျိုးသမီးများပေါ့အကြံဖတ်မှုပါကွယ်ဒါစီဥပဒေကိုကျွန်တော်တို့ပေါ်ထုံးဖို့ကြိုးစားခဲ့တာ5နှစ်ကျော်ရင်ရှေ့တက်တန်းမှာလည်းဖြစ်လာမလားလို့ညှော်နှင်းခဲ့တယ်မှမဖြစ်ခဲ့ဘူးနောက်အစိုးရကိုအချိန်ရွှေ့လိုက်ရတဲ့အခါဒီဥပဒေကိုလည်းတကယ်ကြည့်ရောက်ပြီးတော့တိုင်းရင်းသားဒေသမှာရှိတဲ့နော်ဟိုပြည်မခတို့မှာရှိတဲ့အမျိုးသမီးတွေကိုပါအကောင်အွယ်ပေးနိုင်တဲ့ဥပဒေမျိုးနော်တစ်စုံလုံးရုပ်ကိုအကောင်အွယ်ပေးနိုင်တဲ့ဥပဒေမျိုးဖြစ်ဖို့ကျွန်တော်ညှော်နှင်းပါ
ဟုတ်ကဲ့ ကိုမော်ထွန်းအောင်ကကိုယ်တိုင်လည်းပဲယူကော့ပဲဝင်ခဲ့သူဆိုတဲ့အခါကျတော့ကိုမော်ထွန်းအောင်မှာဟလာအနာဂတ်မြန်မာနိုင်ငံတော့ဒါကျွန်တော်တို့ကအခုအနာဂတ်မြန်မာနိုင်ငံတော့ကိုပုံဖော်နေတယ်လို့ပဲဆိုကြပါစို့ဒါကိုမော်ထွန်းအောင်မှာဒီလိုစိတ်ကူးအသွေးတွေရှိမှာပဲကိုမော်ထွန်းအောင်သားဆိုရင်ဘယ်လိုလုပ်ငန်းတွေကိုဦးစားပေးလုပ်မယ်လို့စဉ်းစားထားတာရှိပါလဲကိုမော်ထွန်းအောင်
ဒီအားကြတော့ဟိုကျွန်တော်အနေနဲ့ပြောရင်တော့ကျွန်တော်တယောက်တည်းရဲ့အမြင်လည်းဟုတ်တယ်ပေါ့နော်ဒါပေမဲ့ဒီရွေးကောက်ပွဲဝင်တဲ့ခါကျတော့ဒီမဲဆလာရှင်ပြည်သူနဲ့စကားပြောရင်းနဲ့ပို့ပြီးတော့တည်လာတဲ့ဟာလေးလည်းရှိရပေါ့နော်ဆိုတော့အဲ့ဒါလေးတွေကိုလည်းပေါင်းဆက်ပြီးတော့ပြောလို့ပါတယ်ကျွန်တော်တို့ဒီလက်ရှိဆိုရဒီ9နှစ်တက်တန်းကကျွန်တော်အမြင်ပေါ့နော်ကျွန်တော်နိုင်ငံအတွက်အရင်အရေးကြီးတယ်နံပါတ်1ကဘာလို့အရေးကြီးလဲဆိုရင်ဒီငင်းချမ်းရေးကျွန်တော်ငင်းချမ်းရေးဆလာတာ2012လောက်ကဆလာတယ်ဆိုရင်ကျွန်တော်တို့10နှစ်နီးပါးရှိတာပေါ့နော်ဒီပြည်နဲ့လူတွေကလည်းဤလာပြီပေါ့နော်အဲ့ခါကျတော့တကယ်ပဲတွက်လက်တဲ့ပေါ့နော်ငင်းချမ်းရေးနောက်ဟိုထင်တာမြင်တာရှိတဲ့ပေါ့နော်အပေးယူတွေရှိတယ်နောက်တကယ်ပဲနိုင်ငံရေးဖော်ဆောင်နိုင်တဲ့ငင်းချမ်းရေးဥမာအပြည့်ဆိုရင်ကျွန်တော်တို့ကဒီခါတလေကျတော့အစိုးရကိုယ်နိုင်ကဝိလေကြောင်ပတ်လုံးနေတာမျိုးတွေကျွန်တော်တို့ခံစားရတယ်ဒီတန်းတူရေးကိစ္စရက်တွေပေါ့နော်ဖက်ဒရယ်ကိစ္စရက်တွေလို့ပြောတဲ့နေရာမှာအစိုးရကကျွန်တော်တို့မျက်မမြင်စဉ်ဆန်းတယ်လို့ပဲဖြစ်နေတယ်ဖက်ဒရယ်ကိစ္စပါညာပြော blueprint မရှိဘူးပေါ့နော်ဒါကအဲ့လိုမျိုး blueprint ကိုဒီလက်ရှိအစိုးရလက်ထက်မှာပြည့်ပြည့်စုံစုံပေါ့နော်ဟိုပြောလိုက်စီချင်တယ်နောက်တစ်ခုကဒီ covid ကြောင့်မို့လို့ပေါ့နော်ကျွန်တော်တို့နိုင်ငံကအခုဆိုရင်ပို့ပြီးတော့တိတာလာပြီပေါ့နော် covid-19 ရဲ့တက်ရောက်မှုကကျွန်တော်တို့လာမဲ့9နှစ်လုံးလုံးကိုကျွန်တော်စိတ်ထင်တက်ရောက်နေဦးမှာပဲဆိုတော့ဒါအတွက်လည်းကျွန်တော်တို့က resilient ဖြစ်တဲ့ government ပေါ့နော် mitigation ရှိတဲ့ပေါ့နော်ပြန်လည်ပြင်ဆင်နိုင်တဲ့ဟာနောက်ဒီလိုမျိုးဟာအတွက်ကကျွန်တော်အကြံဉာဏ်တွေအများကြီးလိုတယ်ပေါ့နော်အဲ့တော့ကျွန်တော်မြင်တာကတော့အစိုးရအနေနဲ့ဒီနိုင်ငံတော်အဆင့်ပေါ့နော်ဒီစီးပွားရေးပြည်ဝင်ပြောင်းလဲရေးဆိုင်ရာကော်မရှင်လိုမျိုးပေါ့နော်အရေးပက္ခပညာရှင်တွေလည်းပါဝင်နိုင်တယ်နိုင်ငံခြားမှာရောက်နေတဲ့လူမြန်မာပညာရှင်တွေနောက်ပြည်ပပညာရှင်တွေလည်းပါဝင်ကြံပေးနိုင်တဲ့အဲ့လိုကော်မရှင်ကြီးတရအနေနဲ့ကိုတုံ့ပြန်တင်တယ်လို့မြင်တယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့ climate changeclimate change ရာသီဥတုပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီ covid-19 ကလည်းအဲဒီလိုပြောင်းလဲရေးနဲ့ဆက်ဆက်နေတယ်လို့လည်းအဲဒီပညာရှင်တွေကပြောကြတယ်ပေါ့နော်နောက်လာမယ့်ဆေးစုနှစ်တွေမှာကျွန်တော်တို့ပိုပြီးပြင်းထန်တဲ့ virus တွေထွက်လာနိုင်တယ်နောက်ဒီဟာကကျွန်တော်တို့ what if ပေါ့နော်အကယ်လို့များတာဒီ covid-19 ကဒါလည်းကျွန်တော်တို့ဒီပိုဆိုးွားတဲ့ဟိုဆေးစုနှစ်တွေရဲ့အဆဖြစ်ခဲ့ရင်ဘယ်လိုလုပ်မလဲပေါ့နော်ဆိုတော့ဒါဒီ climate change ကိုလည်းကျွန်တော်တို့ကဟိုပတ်ပေါင်းစုံပေါ့နော် national security နိုင်ငံတော်လုံခြုံရေး shut down ပေါ့နော်နောက် human security လူမှုအတိုင်းဝိုင်းလုံခြုံရေးပေါ့နော်လူသားလုံခြုံရေးရှုထောင့်နေရနေပြီးတော့စဉ်းစားရဲကော်မရှင်တရက်လည်းလိုနေပါတယ်ပေါ့နော်ကျွန်တော်တို့နိုင်ငံစိုက်ပျိုးရေးနိုင်ငံဖြစ်တဲ့အခုလိုမျိုးကိုဗစ်ဖြစ်တဲ့အခါမှာဒီခုနကပြောတဲ့အဲဒီစိုက်ပျိုးရေးမှာထိခိုက်လာမဲ့ဟာမျိုးတွေပေါ့နော်ခုနကျွန်တော်တင်ပြကျွန်တော်မြင်ချင်တဲ့ဒီ National Economic Commission လိုမျိုးအဖွဲ့တွေနဲ့တွဲဆက်ပြီးလုပ်နိုင်မဲ့ဒီ Climate Change ပေါ့နော်အဲနိုင်ငံတော်အဆင့်ဒီရာသီဥတုပြောင်းလဲရေးနဲ့ဆိုင်တာဝိုင်းစဉ်းစားမဲ့အဖွဲ့ပေါ့နော် Moonrat အောက်မှာရှိတဲ့ဟာမျိုးမဟုတ်ဘူးပေါ့နော်အပေါင်းဆုံးခုနလိုပဲပညာရှင်တွေပါနိုင်မယ်အဲဒီထဲမှာခုနပြောလို့ urban planning လုပ်တဲ့ဆရာတွေပါမယ်နောက်ကျွန်တော်တို့ site view လုပ်တဲ့လူတွေပါမယ်နောက် transport နဲ့ပတ်သက်ပြီးတော့ပေါ့နော်ကုန်စည်ပို့ဆောင်ရေး logistic နောက်ဆုံး technology ပေါ့နော်ဆိုတော့အဲ့လိုမျိုးပါဝင်ပြီးတော့ဝိုင်းစဉ်းစားတဲ့ကျွန်တော်တို့နိုင်ငံရဲ့ climate change နဲ့ပတ်သက်ပြီးပေါ့ဆိုကျွန်တော်တို့ရဲ့အညာ data အခုကတဖြည်းဖြည်းခန်းစားနေရတယ်ကို coastal area ပေါ့နော်ကမ်းရိုးတန်း data နဲ့အညာ data အထူးသဖြင့်ခန်းစားနေနောက်တစ်ခုကတော့ကျွန်တော်တို့ဒီအရန်မြင့်မားလာတယ်ပေါ့နော်ဒီကျွန်တော်တို့ပြည်တွင်းရွှေ့ပြောင်းဒေါက်တာကိစ္စကလည်းကျွန်တော်တို့ငင်းချမ်းရေးကိုထိခိုက်နိုင်တယ်အဲ့တော့
ဟုတ်ကဲ့
နောက်တစ်ခုကျွန်တော်မြင်တဲ့ဥစ္စာပေါ့နော်အခု၅ခုပြောတာတစ်ခုတစ်ပြောင်းနေဆိုင်ပေါ့နော်
ပြောပါခင်ဗျာ
ငင်းချင်တာကကျွန်တော်က ministry တစ်ခုပေါ့နော်အဲဥမာ youth နဲ့ women နေအတွက်ပေါ့နော် ministry တစ်ခုကိုကျွန်တော်အနေနဲ့မြင်ချင်တယ်ဒါမှအဲလက်တွေ့ကြပေါ့နော်ကျွန်တော်တို့ပေါင်းဆက်ပြီးတော့အဲခြံတွင်နိုင်မယ်ပေါ့ဆိုတော့ဒီ youth တွေရဲ့အောက်မှာပေါ့နော်ကျွန်တော်တို့ခုနပြောလို့တို့ဖုံးဖြူရေးကိစ္စရဲ့တွေရှိမယ်မွေးစေဝါကပ်ကွယ်တာစီရေးကိစ္စရက်ဒီဒီအားကစားကိစ္စရက်ဒီနောက်လူငယ်နဲ့အလို့ကင်ပေါ့နော်နောက်လူငယ်ရဲ့ဒီနိုင်ငံရေးမှာပါဝင်မှုအဲ့လိုမျိုးအားတွေကိုတကယ်လက်တွေ့ကြတော့ပေါ်ဆောင်နိုင်တဲ့ဟာမျိုးပေါ့နော်အဲ့လို ministry မျိုးတွေလည်းရှိတဲ့နေပြီနောက်ဖြုတ်တင်တဲ့ဟာတော့ဖြုတ်လိုက်ပေါ့နော်ဟိုထပ်ထည့်တဲ့ဟာမျိုးတွေကြတော့ new institution တွေလုပ်နေတဲ့ဟာမျိုးတွေကြတော့အဲဒီထပ်ပြီးတော့ပေါ့နော်အဲလုပ်တင်တယ်ပေါ့နော်ဒါကတော့ကျွန်တော်အနေနဲ့ဒီ9နှစ်တာ issues အလိုက်ကြည့်ရင်တော့ဒါလေးကတော့ကျွန်တော် priority ထားပေါ့နော်တခြားကိစ္စတွေတော့ရှိပါသေးတယ
်ဟုတ်ကဲ့လူငယ်နဲ့အမျိုးသမီးနဲ့ပတ်သက်ပြီးတော့တခြားဝန်ကြီးဌာနတစ်ခုကိုဖွဲ့စည်းစေခြင်းနဲ့ကိုမော်တွင်းရဲ့ဆန္ဒကလူငယ်နဲ့အမျိုးသမီးဝန်ကြီးဌာနဖွဲ့စည်းကိစ္စကတော့မကင်လေးကကန့်ကွက်စရာအကြောင်းရှိပဲမထင်ဘူး။ဆိုတော့မကင်လေးကိုမော်ထွန်းပြောတဲ့ကိစ္စရဲ့အပြင်မကင်လေးနေနဲ့ရောဘယ်ကိစ္စတွေကိုထပ်ပြောခြင်းသေးလဲ။အ
ဲဟုတ်ကဲ့ပါ။ဟိုကကိုမော်ထွန်းကဒီလိုမျိုးပေါ့နော်အမျိုးသမီးနဲ့လူငယ်ဝန်ကြီးဌာနတစ်ခုပေါ်ထွန်းတဲ့နယ်လို့ပြောပြတဲ့ပြောလေကျေးဇူးတင်တယ်။ကျမကလည်းအပြည့်ဝကန့်ကွက်ရမယ်ဆ ထပ်ခံပါတယ်လို့ဘာလို့လဲဆိုတော့ဒါတော့ပဲကျွန်မထပ်ပြီးတော့ highlight လုပ်ချင်တာကလူငယ်ပြည်ဝင်ကြီးဌာနအောက်မှာဆိုလို့ရှိရင်ကျွန်တော်တို့ကလူသမီးလူငယ်မတန်ဆန်ကလေးတငယ်အကုန်လုံးပေါ့နော်အရေးအကောင်းဆုံးကိုသူတို့ကပဲကြိုက်ရတယ်နောက်တစ်ခုကrelief and resettlement လို့ပြောရဲပေါ့နော်ပြန်လည်နေရာချထားရေးရောသဘာဝဘေးရဲ့နေရာကယ်ဆယ်ရေးရောတကယ်ကိုမှအကုန်လုံးပေးနေရ service ပေးရတဲ့ဟာတွေကိုပဲဒီဝင်ကြီးဌာနတစ်ခုကစိုင်ရတဲ့ခါကျတော့သူတို့ကမနိုင်မနှင်းဖြစ်တယ်တကယ်လည်း budget ကိုအရင်တုံးရတဲ့ဌာနတစ်ခုဖြစ်တဲ့ခါကျတော့လူစွာအရင်ညက်လည်းမလောက်ဘူးငွေစွာအရင်ညက်လည်းမလောက်ဘူးဤပြင်ညာလည်းလိုအပ်နေတဲ့ခါကျတော့အခုလိုမျိုးခွဲပြီးတော့စัจจနန္ဒပီပီမြင်လုံနိုင်ပါတယ်ဆိုရင်တော့ဒီ၅နှစ်မှာပိုကောင်းတဲ့အလားအလာတွေကိုကျွန်မမြင်ရမယ်လို့ကျွန်မယူဆတယ်ဒီအတွက်လည်းကျွန်မကဒါကိုလည်းထပ်ပြီးတော့ကျွန်မတိုက်တွန်းခြင်းနဲ့နောက်တစ်ခုကတော့ကျွန်မကဟိုကျွန်မပြောတဲ့ bureaucracy ရန်နီယာreform လို့ပြောတဲ့အခါမှာကျွန်တော်တို့ကြည်တဲ့အောက်ကနေပြီးခဲ့တဲ့အနေမှာဖွေအုပ်ကိုဖွဲထုတ်လိုက်တယ်ဝင်ကြီးဌာနတစ်ခုချင်းနဲ့ဖွဲထုတ်လိုက်တယ်အဲ့အခါမှာကျွန်တော်တို့ပြန်သုံးသပ်စီအဲ့ဒီဝင်ကြီးဌာနအတိတ်ကအရင်တော့ကျွန်တော်တို့က constitution အရာပြည်တဲ့အောက်မှာရှိလို့လောက်ပိုင်းခွင့်တွေကဘလို့ပဲလားဆိုပြီးတော့ကျွန်တော်တို့အများကြီးပေါ့နော်အကြောင်းကြီးကြားကြတဲ့ခါကျတော့ခုဖွဲထုတ်ပြီးမှကျွန်တော်တို့ဘာတွေပြည်ပြည်နဲ့လုပ်နိုင်လဲကျွန်တော်တို့တာမန်ပြည်သူလူထုတယောက်အနေနဲ့ပြောရမယ်ဆိုရင်တော့ဖွေအုပ်ရဲ့ပြည်ပြည်ကြောင်းတွေလုပ်တင်ပြီးတဲ့နဲ့ဒါကဘယ်မှာတွေ့လဲဆိုကျွန်တော်တို့ဒီ covid ပေါ့နော် covid ကာလမှာကျမတို့လုတ်ကန်ဆောင်ရတဲ့အခါမှာစစ်မှားရေးဝန်ကြီးဌာနကပဲဥဆောင်နေအဓိကနော်သူ့နောက်မှာလူငယ်ပြန်ပါမယ်ထွေအုပ်ပါမယ်ပြည်ရေးပါတကယ်တော့အဲ့လူတွေအားလုံးအဲ့ဝန်ကြီးဌာနကတာဝန်ရှိသူအားလုံးက coordination ကောင်းကောင်းနဲ့နော်တိတိကျကျလုပ်ရအောင်ဒါပေမဲ့ထွေအုပ်ကကဲအခမ်းအနားပြောင်းတယ်အခုကယ်ဆယ်ရေးတွေထောက်ခံရေးတွေနော်လုပ်ကြတယ်ကူညီရေးတွေလုပ်ကြတယ်အစိုးရစိတ်ကောင်းစေတနာနဲ့တော့တကယ်ကိုယ့်ရဲ့အစိုးရရဲ့ budget ထဲကနေကူညီခြင်းလုပ်ပဲဒါပေမဲ့ကျမတို့ပြည်သူလူထုကြမှာပို့ပြီးတော့အငင်းပွားမှုတွေနဲ့မကြေလည်မှုတွေဖြစ်တယ်အခရီးမှုတွေဖြစ်လာတဲ့အခါကျတော့ဒီဂျေဒီဆိုဖောင်းဘလို PPP နဲ့လုံမလဲအဲ့ဒါကိုလည်းပို့ပြီးတော့လုံစေခြင်းနဲ့လုံမယ်ဆိုရင်ပြက်ပြက်သားသားနဲ့တိတိကျကျနဲ့ဆံပြအနေနဲ့လုံပြမယ်ဆိုရင်တော့ဘလောက်ပဲ resist နေတဲ့ဟာမျိုးတွေနော်အခန်းကျင်တာတွေမလုံမရှုပ်မပြုတ်လုံချင်တဲ့ဟာတွေကပြီးရင်သူကသူအလိုလျောက်နဲ့ဒီကောင်းမွန်တဲ့စနစ်ထဲမှာပါလာမယ်လို့ကျွန်မယူဆတယ်အဲ့လိုလုပ်ပြမှသာလဲကျမတို့ကလည်းပို့ပြီးတော့လူလူကလည်းလေးစားလိုက်နိုင်မယ်ပို့ပြီးတော့လည်းဒါတို့အတွက်လည်းပို့ပြီးတော့အောင်မြင်တဲ့အစိုးရဖြစ်မှာပေါ့နော
်ဟုတ်တယ်အဲ့
လိုကျမပြောချင်တာ
ပါကျွန်တော်ခေါင်းထဲမှာအမြဲတမ်းအစိုးရကျွန်တော်တို့ပြီးခဲ့တဲ့9နှစ်ကနေစပေါ်လာတဲ့အစိုးရအခုနောက်လာမယ့်9နှစ်ဆိုတော့ပဲဟလာလူလူကနေပြီးတော့အခိုင်အမာကိုလုပ်ပိုင်ခွင့်ပေးလိုက်တဲ့အစိုးရဟလာလွှတ်တော်တဲ့အစိုးရတွေဖြစ်လာမယ်ဆိုတဲ့အချိန်မှာကျွန်တော်ကငကိုယ်တော့ရှိခဲ့ဘူးတဲ့အတွေ့ပေါ့နော်လူတွေကဗာမြင်နေတာလဲဆိုတော့သူတို့ရဲ့နေတတူကဘဝကိုတိုက်ရိုက်အလားတက်ရောက်တယ်နေတူတော့ဘောမှာတိုက်ရိုက်မြင်ရတဲ့ခံစားရတဲ့ပြည်ပြည်ကြောင်းလေးမှုတို့ကလိုချင်တာဟလာဒီနေ့ပြည်ပြည်ကြောင်းလေးလုတ်ပြီးတော့နောက်9နှစ်မှမှအတီးပွက်ခံစားမဲ့ဟာမျိုးကိုတို့မလိုချင်တာမဟုတ်ဘူးလိုချင်ဒါပေမဲ့နေတူတော့ဘောကတို့ကြုံနေရတဲ့ဟာတွေမှာဘာလောက်ထိပြည်ပြည်ကြောင်းလေးထုတ်တက်သွားပြီလဲဆိုတာမျိုးကိုတို့ကလိုချင်ကြတာဆိုတော့ကျွန်တော်ဒီနေရာမှာစဉ်းစားမိတဲ့မိကုန်းတစ်ခုကကိုမထုံးကနေကျွန်တော်ပြန်စားလိုက်ပါမယ်ပြီးခဲ့တဲ့ဇူရ9နှစ်ပတ်သက်အတွင်းမှာအားအနည်းဆုံးဖြစ်ခဲ့ပြီးတော့ဟလာဒီဟာကိုဒီနောက်လာမယ့်9နှစ်ပတ်သက်မှာလည်းကောင်းကောင်းပြည့်ပြည့်ပြောင်းလဲနိုင်တဲ့အချက်အခြေအနေလုပ်ငန်းကဏ္ဍစသဖြင့်ရှိတယ်ဆိုဘာလို့များကိုမထုံးမြင်ပြီးတယ
်ဒီညာကကျွန်တော်မြင်တာကတော့ဒီ subnational government ပေါ့နော် subnational government reform လို့မြင်တယ်ဒီတိုင်းနဲ့ပြည်နယ်အစိုးရပေါ့နော်တိုင်းနဲ့ပြည်နယ်အုပ်ချုပ်မှုလို့ကျွန်တော်မြင်တယ်အဲ့ဒီမှာဘာတွေပေါင်းလဲဆိုတော့ကျွန်တော် municipal government တွေလည်းပေါင်းတယ်ပေါ့နော်အဲဒီစီပင်တာယာအုပ်ချုပ်ရေးဖွဲ့တွေကျွန်တော်တို့ miss ဖြစ်သွားတာကအဲ့ဒါလို့ကျွန်တော်အနေနဲ့မြင်တယ်ကျွန်တော်တို့အနေနဲ့လွဲဝါတာပေါ့နော်ဟိုဒီ9နှစ်တောင်လွဲဝါတဲ့ဥစ္စာအဲ့ဒါကျွန်တော်တို့ဒီတိုင်းနယ်ပြည်နယ်တွေမှာဒီစီပင်ဥပဒေတွေကိုကျွန်တော်တို့ပြန်ပြီးတော့အဲတုံ့တက်တဲ့နဲ့စီပင်ဥပဒေတွေမှာကျွန်တော်တို့တကယ့်ဒီမိုကရေစီအနှစ်သာရနဲ့ဒီ accountability transparency ကိုပေါ့နော်အဲရနိုင်တဲ့ဒီအခင်းချင်းမျိုးကိုကျွန်တော်တို့လုပ်ပေးရမှာပေါ့နော်အဲ့လိုလုပ်ပေးတဲ့အခါမျိုးပြီးရင်တို့ရဲ့ performance indicator တွေအဲ့တော့မှ performance indicator တွေထွက်လာမှာပေါ့နော်ဥပမာအပြင်ဆိုရင်ကျွန်တော်တို့အကိုခုနပြောတယ်လို့မျိုးပေါ့နော်ပြည်သူတွေကတို့ရဲ့ direct ဘွားကိုထိတယ်။ဥမာရေကောင်းရေတန်းရချင်းကျွန်တော်မြန်မာနိုင်ငံမှာ40ရာခိုင်နှုန်းလောက်ကဟိုရေကောင်းရေတန်းမရတယ်။ရန်ကုန်မြို့ပေါ်မှာတော့မှကျွန်တော်တို့ကဒီဘယ်လိုပြောမလဲ pipe water ပေါ့န
ော်။ဟုတ်တယ်။
municipal လာတဲ့ဟာကကျွမ်းချုံနိုင်မှုက60ရာခိုင်နှုန်းလောက်ပဲရှိတယ်ပေါ့နော်မြို့ပေါ်မှာ။ဆိုတော့အဲ့လိုမျိုးတွေကိုကျွန်တော်တို့ကအဲဒီ municipal ကနေပြီးတော့ကိုယ့်ရဲ့ performance နဲ့ကိုယ်ကနေပြီးတော့သူ့ရဲ့မြို့နေပြည်သူတွေပေါ်မှာတာဝန်ယူမှုတာဝန်ခံမှုရှိလာတဲ့ဆိုရင်ဖြစ်ဖို့ဆိုရင်တော့ဒီဥပဒေကိုမဖြစ်မနေကျွန်တော်တို့ကအဲပြောင်းလဲရမယ်ပေါ့နော်ပြည်သူတွေတင်မြောက်တဲ့အဲဒီ service provider တွေဖြစ်လာရမယ်ပေါ့နော်ဆိုတော့အဲ့လိုမျိုးမဖြစ်နေဘူးတချို့နေရာမှာတော့တဝက်တစ်ပြက်အဲထိန်းချုပ်ထားတော့မယ်အခုတတိရန်ကုန်ကဥမာမြို့တော်ဝန်ကကျွန်တော်တို့ကတမတာအနေခန့်တယ်ထားလိုက်ပါတော့အဲ့ဒါပါပေါ့နော်ဒါပေမဲ့ဒီဥပဒေထဲမှာပေါ့နော်ရန်ကုန်စီပင်ဥပဒေထဲမှာသူက ပြောမယ်ဆိုရင်အစိုးရကဟိုဗီဒီယိုအာဏာယူထားတော့မယ်ပေါ့နော်ကျွန်တော်တို့တခြားဝေးဝေးကြည့်ကြရမလို့ကျွန်တော်တို့မှာ success story ရှိပြီးသားမိုင်းလီမျိုးတော်မှာဒီကောင်းဆောင်ကောင်းတယောက်ရဲ့အောက်မှာပေါ့နော်အဲဘလောက်ထိတိုးတက်လာလဲပေါ့နော်ဆိုတော့အဲ့ဒါကဟိုကျွန်တော်တို့ထပ်အားစိုက်လိုက်ရင်ကျွန်တော်စိတ်ချင်တကယ်ပဲဒီပို့ပြီးတော့လူတွေဒီမိုကရေစီပေါ်မှာ institution ပေါ်မှာယုံကြည်မှုပို့ပြီးတက်လာနိုင်တယ်လို့မြင်တယ်
ဟုတ်ကဲ့ဘက်ခင်လေးရောခုနပြောသလိုဟလာပြီးခဲ့တဲ့9နှစ်သက်တမ်းမှာအနည်းဆုံးဖြစ်ခဲ့ပြီးတော့ဒီလာမယ့်9နှစ်သက်တမ်းမှာလည်းပြုပြင်ပြောင်းလဲနိုင်တယ်လို့ရင်လည်းအောင်မြင်နိုင်တယ်လူတွေနဲ့လည်းလူတွေရဲ့နေတူဘောဘောကိုလည်းတိုက်ရိုက်ထိတယ်ဆိုတဲ့ဟာမျိုးမကင်ပါများတွေ့ပြီ
အဲ့ဒါကတော့ပြောရမယ်ဆိုရင်တော့အများကြီးပေါ့နော်အများကြီးပဲအဲခုနကကျွန်တော်တို့စဉ်းစားကြသလိုပဲပေါ့နေစဉ်ဘဝကိုဆိုရင်လူတွေရဲ့စာဝတ်နေရေးပေါ့နော်ဥပမာအပြင်အဲကျွန်တော်တို့ရန်ကုန်မြို့မှာနေတဲ့သူတွေဆိုရင်လည်းစာဝတ်နေရေးရောလမ်းကျတာတွေဝင်ဆောင်မှုတွေညံပြင်းတဲ့ကိစ္စတွေကျွန်တော်တို့အရင်ပြောကြတယ်ဒါပေမဲ့အဲ PPP မဖြစ်လာဘူးเนาะမဖြစ်လာတဲ့အခါမှာကျွန်တော်ကဘာမြင်လဲဆိုတော့ခုနလိုဘဲဆက်တာဘဲဆက်တာဆိုတာတဲ့ဟိုကျွန်တော်တို့ပထမ5နှစ်မှာခန့်အပ်ထားတဲ့ဒီခုနပြောတဲ့အတိုင်းပြည်နယ်အစိုးရအဖွဲ့တွေရဲ့လှုပ်ဆောင်မှုဘာကြောင့်အားနည်းလဲဆိုတော့ခုနကျွန်တော်တို့ဒီလိုပဲထပ်ပြီးပြောရရင်သုံးသက်တဲ့နောက်ပြီးတော့ကျွန်မကသတိထားမိတဲ့လောက်တော့ဒီတိုင်းပြည်နယ်အစဉ်အစိုးရတွေရဲ့လုပ်ပိုင်ခွင့်နဲ့ပြည်ထောင်စုအစိုးရရဲ့လုပ်ပိုင်ခွင့်ကြားမှာရိုးရိုးရှက်တင်ဖြစ်ပြီးတော့တကယ်တော့ပေါ်ကြီးမောင်ချီကဥပဒေအရလည်းကန့်တတ်ထားတာလည်းမဟုတ်ဘူး။ဒါပေမဲ့အဲ့ဒီကြားထဲမှာဝီရိုတီဖြစ်ပြီးတော့ပြည်ထောင်စုကလုံမာလိုလိုနော
်ဒီတိုင်းနဲ့ပြည်
နယ်နဲ့တိုင်းအစိုးရတွေကလုံမာလိုလိုနဲ့ကြားလက်နေတဲ့အခါတွေကအများကြီးရှိတယ်။ဒါပေမဲ့ဘယ်နေရာတွေမှာတချို့ကသွားဖြစ်လဲဆိုရင်တကယ်ဒီတိုင်းနဲ့ပြည်နယ်ကစူးစမ်းဆောင်တဲ့သူတွေဝန်ကြီးချုပ်တွေတချို့တော့အစိုးရအဖွဲ့အစည်းတွေဟိုပါနတ်မှုတွေသူတို့ရဲ့လိမ့်လာအကောင်းမှုတွေကြောင့်သူတို့ကဆန်းဆန်းဆောင်ဆောင်နဲ့လုံနိုင်တဲ့ဟာဆိုရင်တော့အောင်မြင်သွားတယ်ပေါ့တော့ဒါကြောင့်ကျွန်တော်တို့ကဒီတိုင်းနဲ့ပြည်နယ်အစိုးရအသီးသီးရဲ့လုံပိုင်ခွင့်ကိုလည်းသက်သက်မှတ်မှတ်နဲ့ပို့ပြီးတော့တိတိကျကျပေးတယ်အဲ့လုံပိုင်ခွင့်ပေးရုံနဲ့မဟုတ်ဘူးသူတို့ရဲ့အားနည်းချက်တွေရှိရယ် performance တွေရှိရယ်ဆိုရင်လည်းကျွန်တော်တို့ကပို့ပြန်ပြီးတော့ဆောင်တိဖိတ်မှတ်တဲ့စနစ်ပြည်ပြည်နယ်လုံးစီသူရဲ့မိခင်ပါတီအရပဲဖြစ်စီအစိုးရအဖွဲ့အရပဲဖြစ်စ
ီအဲ့
လိုမလုပ်ဘူးဆိုရင်လွတ်တော်ကပဲဖြစ်စီပေါ့เนาะအဲ့လိုမလုပ်ဘူးဆိုရင်ကျမတို့ရန်ကုန်အစိုးရလည်းအားလုံးမြင်တဲ့အတိုင်းပဲကျမတို့မှာစိတ်မကောင်းစရာတွေဖြစ်ရတယ်ဘယ်သူမှ perfect မဖြစ်ပါဘူးကျမပြောချင်တာလေဘယ်သူမှ perfect မဖြစ်ပါဘူးဒါပေမဲ့စောင့်ကြည့်မယ်ထိမ့်တက်မယ်ထိမ့်မှတ်မယ်ကိုကောင်းအောင်သူ့ကိုလုပ်ခိုင်းမယ်เนาะကျမတို့ကဒါအ
တားတွေအတားတွေလျှော့ပြီးတော့ဟလာလူလူအတွေ့ဆိုတဲ့အကဲကိုပြောပြောနေတဲ့လူလူအတွေ့ဆိုတဲ့ပြည်ပြင်းပြောင်းလဲရုပ်ကဒါပြည်ပြင်းပြင်းအကောင့်ထဲဖော်နိုင်မယ်ဆိုတော့
ဟုတ်ကဲ့
ကောင်းတဲ့အလားအလာတွေကိုမြင်ရလိမ့်မယ်လို့ကျွန်တော်လည်းအဲ့ဒီအတိုင်းနဲ့ယုံယူဆယုံကြည်ပါရကြဆိုတော့ဆွေးနွေးစရာတွေကတော့အများကြီးပါပဲဒါပေမဲ့ဒီမှာပဲကျွန်တော်ကိုရနာခွင့်ပေးပါအချိန်ပေးပြီးတော့ပါဝင်ဆွေးနွေးကြရဲမခင်လေးကိုမော်ထွန်းအောင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ပါကျွန်တော်လည်းကျေးဇူးတင်ပါတယ်
Triangle Women 3အမျိုးသမီးအဖွဲ့ရဲ့ဒါရိုက်တာဒေါက်ခင်လေး SNLD ပါတီကိုစားပြုပြီးရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်အမျိုးသားလူတော်မဲဆန္ဒနယ်မြေအမှတ်9မှာရွေးကောက်ပွဲဝင်ခဲ့သူကိုစလလောင်းဦးမော်ထွန်းအောင်တို့ဆွေးနွေးသွားကြတာပါ COVID-19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအပြင်ပုံစံပြောင်းလဲထိုးလွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မိန့်မြန်းခန်းတွေကိုအင်္ဂါညတိုင်းလေးတိုင်းစီစဉ်နေရမှာအစားထိုးထိုးလွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဒေးပြဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆွေမျက်မော်ပါအခုတစ်ခါကဘာတလောခီးသွားအစီအစဉ်ကနေဂျာမနီနိုင်ငံပါလီမြို့တော်ကိုတွားကြရအောင်ပါနိုင်ငံဆောင်ကိုကိုစားပြုဖန်တီးထားတဲ့ပန်းဥယျာဉ်ကြီးတစ်ခုပါလီမြို့တော်အရှေ့မြောက်ပိုင်းမှာရှိပါတယ်ကိုဗစ်ကပ်ရောဂါကြောင့်ကမ္ဘာနိုင်ငံတွေစီအလည်မသွားနိုင်ကြသူတွေအနေနဲ့ဥယျာဉ်ကြီးတွေကတနိုင်ငံတစ်ခုလှုပ်ထားတဲ့ပန်းခြံတွေမှာလာရောက်အပန်းဖြေနိုင်တာမို့ကဘာတလောခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်ဂျာမနီနိုင်ငံပါလီမြို့တော်အရှေ့မြောက်ပိုင်းမှာကမ္ဘာဥယျာဉ်ကြီးလို့အဓိပ္ပာယ်ရမယ် Gardens of the World ပန်းဥယျာဉ်ကြီးတစ်ခုရှိပါတယ်။ဒီဥယျာဉ်ကြီးထဲမှာကမ္ဘာနိုင်ငံဆောင်ကအပင်တွေကိုလေ့လာနိုင်ဖို့အတွက်နိုင်ငံတစ်ခုချင်းစီအလိုက်ပန်းခြံတွေလုပ်ပြီးတော့ထူးခြားတဲ့ပြည်သူ့ကလက်ရာတွေနဲ့ဖန်တီးထားပါတယ်။ဒါကြောင့်ထိုင်းနိုင်ငံအတွက်လုပ်ထားတဲ့ပန်းခြံနေရာမှာဆိုရင်တံမဏိတွေနဲ့စပါးကင်းတွေပုံစံမျိုးပြည်သူ့ကဒီဇိုင်းပုံတွေပေါ်ထားတာကိုတွေ့ရမှာပါ။ကမ္ဘာနိုင်ငံဆောင်ကကွဲပြားတဲ့ပန်းခြံတွေကိုစူးစီးဖန်တီးထားတာမို့အာရှဥရောပအမေရိကအာဖရိကဩစတြေးလျစတဲ့တိုက်ကြီးတွေစီကိုခဏရောက်သွားတယ်ဆိုတဲ့စိတ်ခံစားချက်မျိုးရရှိပါတယ်။ကိုဗစ်ကရောဂါကြောင့်နိုင်ငံတကာကိုခရီးမသွားနိုင်ကြသေးတဲ့ပါလီမြို့သူမြို့သားတွေအနေနဲ့အခုလိုမျိုးထိုင်းဩစတြေးလျအီတလီတောင်အာဖရိကစတဲ့ကမ္ဘာနိုင်ငံဆောင်ကပန်းခြံတွေရှိတဲ့ဥယျာဉ်ကြီးစီလာပြီးတော့စိတ်အပန်းဖြေနိုင်ကြပါတယ်။
Hier kann man nach wie vor eine kleine Weltreise immer noch durch viele Kontinente machen, denn die meisten Gärten
Italy nanga Renaissance ke anupinya laya re go gonpyu phan di cha re panchan niya ma so yin she ban rue sachin chao yotthu re apin apin rue ne wen kaba le takhu go ba lou pe tha lo Italy go khana yauk twa da lo khan sa ya ma phit par de let shi Germany nanga lo a shi ne a naw Germany ma paung kin 1988 khu ne dong ga Berlin myo 1950 a thai a mat ne a shi Germany ma chan a ya ma di u yin ji go mula saul lo khe da phit par de ပါလင်တတိုင်းကြီးပြိုကွဲသွားခဲ့ပြီးတဲ့နောက်ပိုင်းပါလင်မြို့ရဲ့အရှေ့မြောက်ဘက်ကဒီပန်းဥယျာဉ်ကြီးကိုပြစ်ထားခဲ့တာ1964ခုနှစ်အထိဖြစ်ပါတယ်1964ခုနှစ်မှာတော့ပါလင်ရဲ့မိဖက်ပေကျင်းမြို့ကတရုတ်ဘန်းချန်လေးတစ်ခုလက်ဆောင်ပေးရကနေမာချန်ဥယျာဉ်ကြီးကို Gardens of the World ပန်းဥယျာဉ်ကြီးအဖြစ်နဲ့အသွင်ပြောင်းခဲ့တာဖြစ်ပါတယ်အဲ့ဒီတဲကစလို့ဥယျာဉ်ကြီးတဲမှာနိုင်ငံဆောင်ပန်းချန်လေးတွေတစ်ခုပြီးတစ်ခုဖန်တီးခဲ့တာဖြစ်ပါတယ် Australian Park ဆိုပြီးတော့ Australian နိုင်ငံလို့လောက်ထားတဲ့ပန်းချန်နေရာမှာတောမီချောင်းလောင်ကျွမ်းသွားတဲ့ယူကလစ်ပင်တွေရဲ့ပင်စည်ကြောက်တွေကိုအနီရောင်ကြောက်တုံးကြောက်ခဲရီနဲ့ဖန်တီးပြသထားပါတယ်
Australia Tani Aborigines Dayandari ကို computer at the ball in Pawari
This is ကွန်ဆာလီမျိုးတို့ရဲ့မဟုတ်ဘဲတကမ္ဘာလုံးအတွက်တိတ်ထူးကြတယ်လို့ပြောချင်ပါတယ်။နိုင်ငံစုံကိုကိုစားပြုတဲ့ပန်းချန်တွေကိုသူတို့နိုင်ငံတွေရဲ့မူလဓလေ့ပုံစံမျိုးနဲ့ရောခေတ်သစ်ပုံစံမျိုးနဲ့ပါလက်ရာမြောက်ဒီဇိုင်းတွေနဲ့ဖန်တီးထားတာဒီတနေရာမှာပဲရှိပါတယ်။အေကတရာကျော်ကျယ်ဝင်းတဲ့ဒီဥယျာဉ်ကြီးထဲမှာကမ္ဘာနိုင်ငံစုံကပန်းချန်တွေအများအပြားရှိပါတယ်။ 2019ခုနှစ်တုန်းကနိုင်ငံတကာပန်းဥယျာဉ်ပြပွဲအထိအမှတ်နဲ့ပန်းဥယျာဉ်ကြီးကိုမူလအခြေအဝန်ထက်ကို20တိုးပြီးချဲ့ထွင်ဖန်တီးခဲ့ပြီးတော့အခုအထိလည်းနောက်ထပ်ဖန်တီးမှုတွေကိုလုပ်နေသေးပါ။2019ခုနှစ်တုန်းကတိုးချဲ့ခဲ့တဲ့ထဲမှာပါတဲ့တောင်အာဖရိကနိုင်ငံပန်းချန်မှာသမိုင်းအတိတ်ပဲပါပေါ်လွင်စေမဲ့ပုံစံမျိုးဖန်တီးပြီးတော့ပန်းတွေကိုစိုက်ပျိုးထားတာတွေ့နိုင်ပါတယ်။
Auch dieses ist ein ganz besonderer Garten, denn er hat eine wunderbare, aber auch ein wenig traurige Geschichte.
Die ပန်းချန်ကစိတ်ကိုထူးခြားသလိုစိတ်မကောင်းစရာနောက်ခံလည်းရှိပါတယ်။ပန်းချန်ထဲမှာမြင်နေရတဲ့အတိုင်းသင်္ဘောကြီးလိုပုံစံလုပ်ပြီးတော့အပင်တွေကိုစိုက်ထားပါတယ်။အပင်တွေကတော့တောင်အာဖရိကနိုင်ငံရဲ့လမ်းတွေမှာမြင်ရတဲ့အပင်မျိုးတွေအိမ်ထဲမှာပြုစုစိုက်ရတဲ့အပင်မျိုးတွေအစုံပါလောလောဆယ်တော့စောင်းခိုးနေကြပါတယ်။သင်္ဘောကြီးကအပင်တွေကိုတယ်လာပေးတယ်ဆိုတဲ့ပုံစံမျိုးဖြစ်အောင်လုပ်ထားတာပါ
ဲ့ဘာလင်မြို့သူမြို့သားတွေအနေနဲ့အခုလိုမျိုး Gardens of the World ဥယျာဉ်ကြီးစီလာပြီးတော့စိတ်အပန်းဖြေနေကြတာကိုမြင်ရတဲ့အတွက်ဥယျာဉ်တာဝန်ရှိသူတွေဝမ်းသာနေကြပါတယ်
Wir sind in der glücklichen Lage, dass diese Parkanlage Gärten der Welt.
Cool, Chene Myo Ma, Jamaru ye Gaba Uyinji go phwin tha nai ne atwa. Di ma la bi le la nai ja, apan phie a na yu nai ja da kan kaung ne lu pyo ya ma ba.
Gaba be niya ma ma so, pan chan rui ha a la ti ya ngain chan mu, pyo shwin mu so ra go ko sa pyu ra mho. Da go paw lwin aw lo, Germany nai gan Berlin myo do a she myaw bain ga Gardens of the World Uyinji go lout tha ba de. ကိုဖေကယောဂကြောင့်ပန်းဥယျာဉ်ကြီးတွေကပြားလိုက်စားတောက်ဆိုင်စတဲ့အဘိုးကရှိတဲ့နေရာတွေတဲကိုတွားရင်တော့နှာခေါင်းစည်းမဖြစ်မနေဝေကြဖို့လိုသလိုဒီဇိုင်းအုပ်စုတွေတယောက်နဲ့တယောက်ကြားမှာလဲတမီတာခွဲစီခက်ခွာခွာနေကြရမယ့်စီကန်းချက်တွေရှိပါတယ်နိုင်ငံစုံကိုခီးထွက်ခြင်းပေမဲ့မထွက်နိုင်ကြသူတွေအနေနဲ့ဒီပန်းဥယျာဉ်ကြီးတွေကနိုင်ငံစုံပန်းချံတွေစီတွားပြီးတော့စိတ်ချညူနိုင်ကြပါတယ်ရှင်ကျွန်မဆွေမြတ်မှာပါ
ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တရုတ်ပြည်သူသမ္မတနိုင်ငံဟာဟောင်ကောင်ရဲ့လွတ်မြောက်မှုနဲ့လွတ်လပ်ရေးကိုဖျက်လို့ဖျက်ဆီးဆက်လက်လှုပ်ဆောင်နေပါတယ်အမျိုးသားပြည်သူကွန်ဂရက်စ်ကနေနိုဝင်ဘာလ17ရက်နေ့အတည်ပြုလိုက်တဲ့မျိုးချစ်ဆုံးဖြတ်ချက်ဥပဒေအရဟောင်ကောင်ဥပဒေပြုလွှတ်တော်ကောင်စီဝင်၄ယောက်ကိုအရေးအချက်မပြည့်မင်းဦးဆိုပြီးထုတ်ပယ်လိုက်တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကပြင်းထန်စွာအပြစ်တင်ရှုံချလိုက်ပါတယ်ဒီဆုံးဖြတ်ချက်ရဲ့လုတ်ပိုင်ခွင့်အရာဟောင်ကောင်အုပ်ချုပ်မှုအာဏာပိုင်တွေက လွတ်လပ်ရေးပညာပေးလှုပ်ရှားတဲ့ဥပဒေပြုလွှတ်တော်အမတ်တွေကိုနိုင်ငံခြားတပ်ဖွဲ့တွေနဲ့လျှို့ဝှက်ပူးပေါင်းကြံစည်တာသို့မဟုတ်အမျိုးသားလုံခြုံရေးကိုအန္တရာယ်ပြုချိမ့်ချောက်တာစသဖြင့်ဆွတ်ဆွဲပြီးတရားရုံးတင်စစ်ဆေးခြင်းမရှိဘဲထုတ်ပယ်ခဲ့တယ်လို့သတင်းမီဒီယာတွေကဖော်ပြကြပါတယ်။ဒီလိုလှုပ်လိုက်တာဟာတရုတ်နဲ့ဗြိတိန်ပူးတွဲကြေညာချက်အရာနိုင်ငံတကာအသိအမှတ်ပြုလိုက်နာမယ့်အချက်တွေကိုတရုတ်နိုင်ငံကပျောင်ပျောင်တင်းတင်းချိုးဖောက်တာပိုပြီးပေါ်လွင်လာသလိုအခြေခံဥပဒေအရအာမခံချက်ပေးထားတဲ့ပြည်သူတွေကိုကိုစားပြုမဲ့ကိုယ်စားလှယ်ရွေးချယ်ပိုင်ခွင့်ကိုလည်းတည်တည်ချာချာဖိနှိပ်လိုက်တာဖြစ်ပါတယ်။ CCP တရုတ်ကွန်မြူနစ်ပါတီဟာနိုင်ငံတကာလိုက်နာရမယ့်ဝတ်တရားတွေကိုလစ်လျူရှုချိုးဖောက်နေတာကြောင့်ဟောင်ကောင်ရဲ့လွတ်မြောက်ရေးထိပါနေသူတွေကိုစုံစမ်းစစ်ဆေးပြီးတာဝန်ရှိသူတွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေနဲ့ဆက်လက်အရေးယူမှာဖြစ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ယန်ကပြောဆိုလိုက်ပါတယ်။ CCP တရုတ်ကွန်မြူနစ်ပါတီဟာဟောင်ကောင်အတွက်ပြင်းထန်စွာအရေးယူနိုင်တဲ့အမျိုးသားလုံခြုံရေးဥပဒေတရက်ကိုဇွန်လတုန်းကအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။နိုင်ငံတော်ပုံကန့်မှုခွဲထွက်ရေးကြိုးပမ်းမှုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုသို့မဟုတ်နိုင်ငံခြားတပ်ဖွဲ့တွေနဲ့ပူးပေါင်းရန်ကြံစီမှုတွေစသဖြင့်ကျူးလွန်နေဆိုရင်တသက်တကျုံအထိပြစ်ဒဏ်ပေးနိုင်တဲ့ဥပဒေဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးတရုတ်ပြည်မကြီးကနေဟောင်ကောင်ရဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေအားလုံးနှိပါးကိုပယ်ဖျက်လိုက်ပါတယ်။ဟောင်ကောင်ရဲ့တာယာဝါပြောရေးတည်ငြိမ်ရေးနဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုကြောထောက်နောက်ခံပြုပေးထားတဲ့ဥပဒေလှုပ်ထုံးလုပ်နည်းအစဉ်အလာတွေတော်တော်များများပယ်ဖျက်ခံရတာဖြစ်ပါတယ်။ဒီမျိုးချစ်ဥပဒေဟာလွတ်မြောက်မှုနဲ့ဒီမိုကရေစီရေးတောင်းဆိုမှုတွေကိုဖျက်လို့ဖျက်ဆီးလုပ်ဖို့အစပြုတဲ့ CCP တရုတ်ကွန်မြူနစ်ပါတီရဲ့ကောက်ကျစ်တဲ့အကြံအစီပါပဲလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ထုတ်ပြန်ချက်မှာထပ်လောင်းဖော်ပြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မဟာမိတ်တွေကဘာတဝမ်းကမိဖက်တွေနဲ့အတူဟောင်ကောင်ပြည်သူတွေရဲ့အခွင့်အရေးနဲ့လွတ်မြောက်မှုအတွက်ဆက်လက်စ조사ဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့တရုတ်နိုင်ငံကတာဝန်ယူဖို့ကတိကဖို့ပြက်ကွက်ခဲ့တဲ့အပေါ်မှာလည်းအပြစ်တင်ရှုံချလိုက်ပါတယ်။ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့လွတ်မြောက်မှုကိုထိပါနေတဲ့မူဝါဒတွေနဲ့ဒီလိုလောက်ရတဲ့အတွက်တာဝန်ရှိသူတွေတာဝန်ခံမှုရှိလာစေဖို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့ထုတ်ပယ်ခံရတဲ့ Pan Democratic ဥပဒေပြုလွှတ်တော်အမတ်တွေဒီလောက်ရတဲ့ကိုကန့်ကွက်တဲ့အနေနဲ့နှုတ်ထွက်ခဲ့တဲ့ဒီမိုကရေစီဘက်တော်သားလွှတ်တော်အမတ်တွေနဲ့ဟောင်ကောင်ပြည်သူတွေနဲ့အတူကျွန်တော်တို့ကမမမမတ်ယက်တည်နေပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကကြေညာလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
။ VOA မြန်မာပိုင်းအင်္ဂါနေ့နေ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြမှာပါ။အရင်ကအာရှအဆင့်ထိပ်တန်းမှရက်တည်ခဲ့ပြီးတဲ့ရန်ကုန်တက္ကသိုလ်ကိုပြန်လည်အဆင့်မြင့်တင်နိုင်ဖို့အတွက်ကိုပိုင်စီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ်ဖြစ်စေဖို့ရည်မှန်းထားဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောပါရယ်။2020ပြည့်ဒီဇင်ဘာလ1ရက်နေ့မှကြာရောက်တဲ့ရန်ကုန်တက္ကသိုလ်နှစ်တရာပြည့်ရာပြည့်သဘင်အထိမ့်မဲ့အခမ်းအနားအတွက်ဗီဒီယိုကတစ်ဆင့်ဂုဏ်ပြုစကားပြောကြားချိန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောသွားတာဖြစ်ပါရယ်။မြန်မာနိုင်ငံအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကိုရာထူးကနေနှုတ်ထွက်ခွင့်ပြုလိုက်တယ်လို့သမရဦးဝင်းမြင့်ကဒီဇင်ဘာလ1ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။2020ပြည့်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရှိပြီးတဲ့နောက်အသစ်ဖွဲ့စည်းမဲ့အစိုးရအဖွဲ့နဲ့ကော်မတီကော်မရှင်အသီးသီးကနေထွက်ပေါ်လာမဲ့အပြောင်းလဲတွေကိုပြည်သူတွေစိတ်ဝင်စားနေချိန်မှာအခုလိုအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌနှုတ်ထွက်ခွင့်ပြုတဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးနောက်ဆုံးအတည်ပြုချက်ရပြီဆိုတာနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖြတ်ရေးဘသူတွေကိုဦးစားပေးထိုးပေးသင့်တယ်လဲဆိုတာကိုဆုံးဖြတ်ဖို့အင်္ဂါနေ့ကအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အကြံပေးကော်မတီဝင်တွေတွေ့ဆုံခဲ့ကြပါတယ်။Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းအရအမေရိကန်ပြည်ထောင်စုဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံအဖြစ်ရှိနေဆဲဖြစ်ပြီးကူးစက်ခံရသူပေါင်း 73.5 သန်းကျော်ရှိနေပါတယ်။ကမ္ဘာမှာတော့ COVID ကူးစက်သူစုစုပေါင်း 63.3 သန်းရှိနေပါတယ်ရှင်။ခွင့်ပြုချက်တင်ထားတဲ့ COVID-19 ကာကွယ်ဆေးနှမျိုးကိုဆေးဘက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအရေးပေါ်သုံးခွင့်အတည်ပြုလိုက်မယ်ဆိုရင်ဒီဇင်ဘာလအကုန်မှာနိုင်ငံသားတွေကိုကာကွယ်ဆေးအပြီးထိုးပေးနိုင်လိမ့်မယ်လို့ဥရောပသမဂ္ဂကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ American Dollar 908 billion ကုန်ကြမဲ့ Coronavirus ကယ်ဆယ်ရေးအစီအစဉ်ကို American အထက်လွှတ်တော်မှပါတီနှစ်ရလုံးအမတ်တွေပါဝင်တဲ့အဖွဲ့ကအင်္ဂါနေ့ကအဆိုပြုတင်သွင်းလိုက်ပါတယ်။ VOA မြန်မာပိုင်းအင်္ဂါနေ့နေ့ခင်းအစီအစဉ်ကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေရှင်။ကျွန်မအင်ဂျင်နီယာပါ။
This program has come to you from the Voice of America, Washington.